Welcome to the Voice of America in Burmese.
Mingla nya chama to ta shin mya shin. American ပြည်ထောင်စု Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဇွန်လ28ရက်တနင်္ဂနွေနေ့ညဖက်9:20အစီအစဉ်လေးစတင်ထုတ်လွှင့်ပေးနေပါပြီ။ line to meter 24 25 30နဲ့52တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ကြပါရရှင်။ကျွန်မနန်းလာပါအခုညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်ပေးမှာပ
ါမင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီကနေ့ညဘက်သတင်းတွေကိုတော်မိုးပြူနဲ့တူကြညာပေးသွားမှာပါဒီဇွန်30ရက်နေ့မှာအပြီးသက်ဆွေးနွေးဖို့သဘောတူထားတဲ့ဒီအီရန်နျူကလ িয়ার အရေးဆွေးနွေးပွဲတွေကိုနောက်ထပ်ရက်တိုးသတ်မှတ်ပြီးတော့ဆွေးနွေးဖို့သဘောတူခဲ့ကြတာနောက်ဒီတရုတ်ဂျပန်ဆက်ဆံရေးပြည်လည်နိုင်ဖို့ဆိုရင်ဂျပန်အနေနဲ့ဒီတရုတ်နိုင်ငံအပေါ်သဘောထားဖြောင်းဖြောင်းမှတ်ထားပြီးသွားဖို့တရုတ်နိုင်ငံသားကြီးကပြောဆိုလိုက်တာဒီအကြောင်းနောက်ဆုံးရသတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်နန်းလောင်ရေ
ကောင်းပါပြီကောနေမြေတင်ကြီးစားပြုတ်လာပြီးဒုက္ခတွေတွေလည်းပြန်လာနေပြီဖြစ်တဲ့တိုက်ပွဲတွေပြင်းထန်ခဲ့တဲ့ကိုကန့်ဒေသထဲမှာ2015ရွေးကောက်ပွဲကျင်းပနိုင်ရေးမဲဆန္ဒရှင်စီရင်ပြုစုတဲ့အရေးနဲ့ပတ်သက်လို့ကတော့
ဒါကြီးလည်းပြောထားတယ်။ဘယ်ရင်ကောက်နိုင်မယ်ဆိုရင်ကောက်ဖို့ပဲ။နောက်ထပ်အချိန်တွေကနောက်ထပ်အချိန်တွေပဲနော်။အချိန်တွေဆိုစီးရေးအချိန်တွေတော့ပြောလို့မရဘူးနော်။အခုတော့လည်းဘယ်ရင်ကောက်ဖို့ကြိုးစားနေတယ်
။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဦးဝင်းကြည်ပြောထားတာကိုနောက်ပိုင်းမှာအပြည့်အစုံတင်ဆက်ပေးမှာပါ။ဒါ့အပြင်မြန်မာနိုင်ငံအတွင်းလှုပ်ဆောင်နေတဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးလေစီပြေဒုက္ခသည်တွေအရေးတွေကိုပါမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂကြီးဦးကျော်တင်နဲ့ဆွေးနွေးထားတာတွေကိုဒီသတင်းမှရဲ့မြန်မာအရေးဆွေးနွေးခန်းမှာကြားကြရမယ်အပြင်ဒုတိယပိုင်းနိုင်ငံဝဲမှာတော့အပတ်စဉ်ကဏ္ဍတွေကိုတော့ဝကြီးနားဆင်ရမှာပါဒီလိုသတင်းဆောင်မတွေမတိုင်ခင်တင်းငွေနဲ့ညပိုင်းထိတ်တန့်ရောက်သတင်းတွေကိုကိုအောင်နဲ့မောင်မိုးဖြူတို့ကကြေညာပေးပါအောင်ရှင်
ဇွန်လ30ရက်နေ့မှာအပြစ်သက်ဆွေးနွေးဖို့သဘောတူထားတဲ့ဗီယက်နမ်ကအီရန်နျူကလ িয়ার ရေးဆွေးနွေးပွဲကိုနောက်ထပ်ရက်တိုးဆွေးနွေးဖို့အစီအစဉ်တက်ရောက်လာသူတွေအားလုံးကသဘောတူကြတယ်လို့အမေရိကန်ထိပ်တန်းအစိုးရအရာရှိတဦးကပြောပါရယ်ဆွေးနွေးပွဲအပြစ်သက်ကျင်းပဖို့သတ်မှတ်ထားတဲ့ဇွန်30ရက်နေ့မတိုင်ခင်နှစ်ရက်အလိုမှာအီရန်နိုင်ငံသားရေးဝန်ကြီးမမုတ်ဂျဗက်ဇာရစ်အနေနဲ့တီဟီရန်ကိုပြန်ပြီးသူစုရအဖွဲ့နဲ့ဆွေးနွေးမှနဲ့ပတ်သက်လို့အမေရိကန်အနေနဲ့ဘာမှလက်ခံနိုင်ကြအကြောင်းမရှိဘူးလို့လည်းအဲ့ဒီအရာရှိကပြောပါရယ်တနင်္ဂနွေနေ့အစောပိုင်းမှာဒီအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဦးဆောင်တဲ့အမေရိကန်ကိုယ်စားလှယ်အဖွဲ့နဲ့မိုဟာမက်ဇာရစ်ဦးဆောင်တဲ့အီရန်ကိုယ်စားလှယ်အဖွဲ့ကြားတွေ့ဆုံဆွေးနွေးခဲ့ပါတယ် P5+1 လို့ခေါ်တဲ့ကုလလုံခြုံရေးကောင်စီအမေရိကန်အဖွဲ့ဝင်၅နိုင်ငံနဲ့ဂျာမနီကကိုယ်စားလှယ်တွေကိုလည်းမစ္စတာကယ်ရီကတွေ့ဆုံဆွေးနွေးခဲ့ပါတယ်လိုအပ်လာတဲ့အချိန်မှာဆေးဆက်ဆွေးနွေးသူတွေအနေနဲ့ပြုလည်ပြင်လည်ရှိပါတယ်လို့ EU အစိုးရမြင့်ကိုယ်စားလှယ်ဖက်ဒရီကာမော့ဂါရီနီကပြောပါတယ်တကယ်လို့ဆွေးနွေးဖို့နောက်ထပ်ရက်ထက်လိုတယ်ဆိုရင်လေဒီကိုယ်စားလှယ်တွေဟာသဘောတူညီချက်ရဖို့ဆက်လုပ်သွားမှာပါကမ္ဘာအင်အားကြီးနိုင်ငံတွေအနေနဲ့အီရန်ရဲ့နျူကလ িয়ার လက်နက်ထုတ်လုပ်မှုကြိုးပမ်းမှုပေါ်တားဆီးနိုင်မယ်ဆိုရင်တစ်ဖက်မှာလည်းဒီအီရန်ဘော်ကိုပိတ်ပင်ထားတဲ့တံခတ်ပိတ်ဆို့မှုတွေကိုဖယ်ရှားပေးမှာဖြစ်တယ်လို့ဖက်ဒရီကာကသတင်းတောက်တွေကိုဒီကနေ့ပြောကြားခဲ့ပါတယ်တွဲဆုံညှိနှိုင်းမှုတွေပြုလုပ်ရမှာအခက်အခဲတွေရှိပေမဲ့နိုင်ငံရေးအရစိတ်အားထက်သန်မှုတွေကြောင့်ဆက်ဆက်ညှိနှိုင်းသူတွေအနေနဲ့သဘောတူညီချက်ရနိုင်လိမ့်မယ်လို့သူကပြောပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံနဲ့နယ်စပ်နားကပါကစ္စတန်နောက်မြောက်ဖက်မြို့နယ်စုတွေနေထိုင်တဲ့ဒေသမှာလေကြောင်းတိုက်ခိုက်မှုအတွင်းစစ်သွေးကြွ23ရောက်သေဆုံးခဲ့တယ်လို့ပါကစ္စတန်စစ်တပ်တာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။ပါကစ္စတန်လေတပ်ကမြောက်ပိုင်းဝါရစစ်တန်ဒေသနဲ့ခိုင်ဘာဒေသကိုလေကြောင်းတိုက်ခိုက်မှုတွေမှာလက်နက်ကြီးတွေပစ်ချခဲ့တယ်လို့တနင်္ဂနွေနေ့ကထုတ်တဲ့စစ်ဖက်ကြေညာချက်မှာဖော်ပြပါတယ်။ခိုင်ဘာဒေသဟာပါကစ္စတန်တာလီဘန်နဲ့သူတို့ရဲ့လာရှ်ကာ-ဤအစ္စလမ်နေနဲ့ကင်တပ်ဖွဲ့တွေခြေကုပ်ယူခိုးလှုံတဲ့နေရာဖြစ်လူသိများပါတယ်။ခိုင်ဘာဒေသမှာပါကစ္စတန်စစ်တပ်ဖက်က2014ခုနှစ်အောက်တိုဘာလတွေကခံစစ်ဆင်နွှဲနေပြီးအမြောက်တွေလေကြောင်းတိုက်ခိုက်မှုတွေမော်တာလက်နက်ကြီးတွေနဲ့မြေပြင်စစ်ကြောင်းတွေတုံ့ပြန်တာလည်းဖြစ်ပါတယ်။အဲ့ဒီဝေးလံခေါင်ပြားဒေသဟာသတင်းထောက်တွေရောက်နိုင်တဲ့နေရာထက်အစွန်ဖြားပိုကျပြီးစစ်ဖက်အရာရှိတွေရဲ့အဆိုအရအခုထိသတင်းသမားတယောက်ထဲသွားရောက်သတင်းယူဖို့မဖြစ်နိုင်သေးတဲ့နေရာလည်းဖြစ်ပါတယ်။
လူ26ဦးထက်မနည်းသေဆုံးပြီးအတော်များများဒဏ်ရာရခဲ့တဲ့ရှီယက်ဘလီကိုဘုံခွဲတိုက်ခိုက်သူဟာဆော်ရီနိုင်ငံသားဖြစ်တယ်လို့ကူဝိတ်အာဏာပိုင်တွေကဒီကနေ့မှပြောကြားလိုက်ပါတယ်။ရမဒန်ကာလအတွင်းဝတ်ပြည့်စီတောင်းနေတဲ့ဘလီကိုဘုံခွဲတိုက်ခတ်သူဟာဆူလမန်အဗ်ဒူလာမိုဆန်အယ်ကဘာဖြစ်တယ်လို့ဆော်ရီပြည်ထရေးဝန်ကြီးကပြောပါတယ်။ကမ္ဘာတိုက်ကြီး3တိုက်ကနေရာ3ခုကိုတောက်ချနေတဲ့ကအကြမ်းဖက်သမားတွေကတိုက်ခိုက်ခဲ့တာမှာဆော်ရီအာရေဗီယာကဘလီလည်းပါဝင်ပါတယ်။အကြမ်းဖက်သမားတွေဟာပြင်သစ်နိုင်ငံကဒါရုပစ္စည်းစက်ရုံတစ်ခုကိုတိုက်ခိုက်ခဲ့တာမှာလူတဦးကိုကောင်းဖြတ်တက်ခဲ့ပြီးတူနီရှားနိုင်ငံပင်လယ်ကမ်းခြေကပစ်ခတ်မှုအတွင်မှာတော့လူ38ဦးထက်မနည်းသေဆုံးခဲ့ပြီးဒါဇင်အတော်များများဒဏ်ရာရခဲ့ကြပါတယ
်။ဂရိနိုင်ငံကိုငွေကြေးချက်တဲကကယ်တင်ဖို့လုပ်နေတယ်။မကြခင်တက်တန်းကုန်တော့မယ့်နိုင်ငံတကာအစီအစဉ်နဲ့ပတ်သက်ပြီးလူမှုဆန္ဒခံယူဖို့ဂရိဝန်ကြီးချုပ် Alexis Tsipras အစိုးရအဖွဲ့ရဲ့ပန်ကြားမှုကိုဒီကနေ့တနင်္လာနေ့မှာလွှတ်တော်ကမဲခွဲပြီးလက်ခံကြောင်းဆုံးဖြတ်ခဲ့ပါတယ်။ဇူလိုင်လ5ရက်နေ့မှာကျင်းပမယ့်ဆန္ဒခံယူပွဲမှာဂရိနိုင်ငံသားတွေကဆန္ဒမဲပေးကြမှာဖြစ်ပြီးပြည်သူတွေအားလုံးကိုဘယ်လိုအချက်ကိန်းနာမျိုးကိုမှဂရုစိုက်စရာမလိုပဲလွတ်လွတ်လပ်လပ်ဆုံးဖြတ်ခွင့်ရှိတယ်လို့ဂရိဝန်ကြီးချုပ်ကပြောဆိုပါတယ်။တကယ်လို့လူထုဆန္ဒခံယူပွဲမှာနိုင်ငံတကာရဲ့အစီအစဉ်ကိုဂရိကလက်မခံဘူးလို့ဆန္ဒမဲပေးကြရင်ယူရိုငွေကြေးသုံးဆွဲတဲ့ဇုံကနေဂရိနိုင်ငံထွက်ရမယ့်ကိန်းစိုက်နိုင်တယ်လို့ပြည်သူဝန်ကြီးချုပ်ကတင်းငွေနေ့ကတတိပေးပြောဆိုပါတယ်။ဒါပေမဲ့လည်းအခုလိုလူထုဆန္ဒခံယူဖို့ဂရိအစိုးရရဲ့ဆုံးဖြတ်ချက်အတွက်တော့ပြည်သူဝန်ကြီးချုပ်ကရှုံချပြောဆိုတာမျိုးမရှိပါဘူး။နိုင်ငံတကာရဲ့ကမ်းလှမ်းချက်ကိုဖြစ်နိုင်ခြေရှိတယ်လို့ယုံကြည်တာမို့ဆွေးနွေးညှိနှိုင်းရေးစကားဝိုင်းကိုပြန်လာဖို့ကိုလည်းဂရိအစိုးရကိုဖိတ်ကြားခဲ့ပါတယ်။ဂရိနိုင်ငံအနေနဲ့အင်ကာနေနောက်ဆုံးထားပြီးနိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ကိုချေငွေဒေါ်လာတန်2000လောက်ပေးဆက်ဖို့ရှိပြီးဥရောပသံတမန်ရဲ့ဒေါ်လာတန်8000အရစ်ကျငွေကြေးအကူအညီကိုလိုအပ်နေတာဖြစ်ပါတယ
်။ VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ไซโดมีตา25กิโลเฮิร์ตซ์ 11965 ไซโดมีตา32กิโลเฮิร์ตซ์ 9325 ไซโดมีตา57กิโลเฮิร์ตซ์ 5885 เนี่ยสนีเนี่ยตะนิงกรีนี่တွေမှာไลเลมีตา190กิโลเฮิร์ตซ์ 1905တို့ก็นี่แหละชုံเลยไปနေပါတယ်ရှင
်နေမင်းနေညဘက်တရင်တွေကို VOE ကနေဆက်လက်ညနေပါရယ်တရုတ်ဂျပန်ဆက်ဆံရေးပြည်လည်နိုင်ဖို့အဓိကအကြောင်းရင်းဟာဂျပန်အနေနဲ့အိန္ဒိချင်းတရုတ်နိုင်ငံရဲ့ကြွယ်ဝချမ်းသာမှုနဲ့ဖွံ့ဖြိုးတိုးတက်မှုကိုလက်ခံနိုင်မလားဆိုတဲ့အပေါ်မှာမူတည်တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဟွမ်ယီကမနေ့ကပြောဆိုလိုက်ပါရယ်ဘေကျင်းမြို့ဆင်ဝါတက်တူမှာကျင်းပတဲ့၄ချိန်မြောက်ကမ္ဘာညီငယ်ရေးဖိုရမ်အတွင်းတရုတ်ဂျပန်ဆက်ဆံရေးနဲ့ပတ်သက်လို့မေးမြန်းခဲ့တာကိုမစ္စတာဝန်ယီကအခုလိုပြန်လည်ဖြေကြားခဲ့တာပါတရုတ်နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုဟာဂျပန်နိုင်ငံအတွက်အကျိုးဖြစ်ထွန်းနေတဲ့အချိန်ထဲမှာတရုတ်နိုင်ငံရဲ့အင်အားကြီးထွားလာမှုနဲ့ပတ်သက်လို့ဒီအနေအထားကိုလက်ခံဖို့ဂျပန်အနေနဲ့အပြည့်အဝပြင်ဆင်ထားတာမရှိဘူးလို့ဝန်ကြီးဝန်ကြီးကပြောပါတယ်။တရုတ်နဲ့ဂျပန်နှစ်နိုင်ငံဟာအင်းကြီးချင်းတွေဖြစ်တဲ့အတွက်ငြိမ်းငြိမ်းချမ်းချမ်းနဲ့နှစ်ဦးနှစ်ဖက်အကျိုးလူပူးပေါင်းဆောင်ရွက်သွားနိုင်လိမ့်မယ်လို့ယုံကြည်ကြောင်းကိုလည်းသူကထပ်လောင်းပြောကြားပါရတယ်။2015ခုနှစ်ဟာဖက်ဆစ်စန့်ကျင်ရေးစစ်ပွဲအောင်နိုင်ခြင်းနှစ်80ပြည့်ဖြစ်ပြီးဂျပန်တွေရဲ့နယ်ချဲ့ကျူးကျော်မှုကိုတရုတ်ပြည်သူတွေကစန့်ကျင်တိုက်ထုတ်ခဲ့ကြပါရတယ်။အတူတကွပူးရဲဆောင်ရွက်မှုနားလည်မှုအပြန်အလှန်ကူညီအားပေးမှုဆိုတဲ့ခေါင်းစဉ်နဲ့ကျင်းပတဲ့ဒီဖိုရမ်မှာကမ္ဘာအင်အားကြီးနိုင်ငံတွေကြားလုံခြုံရေးပူးပေါင်းဆောင်ရွက်မှုအာရှပစိဖိတ်ဒေသဥရောပနဲ့ကမ္ဘာလုံခြုံရေးပူးပေါင်းဆောင်ရွက်မှုအာဆီယံနဲ့တောင်အာရှဒေသလုံခြုံရေးပူးပေါင်းဆောင်ရွက်မှုနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးကြပါရယ်လူ900လောက်တက်ရောက်တဲ့ဒီဖိုရမ်ကိုကမ္ဘာခေါင်းဆောင်ဟောင်းတွေအပြင်ပညာရှင်အများပြားလည်းတက်ရောက်ခဲ့ကြပါရယ
်ပါကစ္စတန်နိုင်ငံကရာချီမြို့မှာမကြာသေးခင်ရက်ပိုင်းတွေကအပူလိုင်းတန်းကြောင့်လူပေါင်း1150ကျော်သေဆုံးခဲ့ရပြီးနောက်ပိုင်းဒီကနေ့တနင်္လာနေ့မှာတော့အပူချိန်စပြီးကျဆင်းလာခဲ့ပါရယ်တောက်ချာနေကပြင်းထန်တဲ့အပူချိန်နဲ့နှိုင်းရှင်ရင်ပိုပြီးသက်သာလာပေမဲ့တိဆုံးသူတွေကိုကြိုးဖို့နဲ့လိုအပ်တဲ့လူတွေကိုအကူအညီတွေပေးအပ်ဖို့နိုင်ရေးကူညီမှုအဖွဲ့နဲ့သက်ဆိုင်ရာတာဝန်ရှိသူတွေအလုပ်များနေကြဆဲဖြစ်ပါတယ်။ပါကစ္စတန်နိုင်ငံရေးပါတီကြီးတစ်ခုဖြစ်တဲ့ဂျမာအီအစ္စလာမီပါတီအဖွဲ့ကတည်ထောင်ထားတဲ့အကူအညီပေးတဲ့အဖွဲ့ကတာဝန်ရှိသူတွေကလည်းလိုအပ်တဲ့အကူအညီတွေပေးနေပြီးဒီလုပ်ငန်းတွေကိုကရာချီမြို့တော်မှာလွန်ခဲ့တဲ့နှစ်40လောက်ကလေးကလုပ်နေခဲ့တာဖြစ်ပါတယ်။ခုချိန်မှာအကူအညီပေးတဲ့ယင်18စီးပါတဲ့အုပ်စုကိုခရာချီမြို့ရဲ့နေရာ73ခုလောက်မှာတည်ထောင်ထားပြီးလည်းဖြစ်ပါတယ်။1980ခုနှစ်တည်းကကနေ့အထိအပူဆုံးလို့ဆိုရမယ့်44ဒီဂရီစင်တီဂရိတ်အထိအပူချိန်ရောက်သွားခဲ့ပြီးမွတ်စလင်တွေရဲ့ဥပုပ်လာနဲ့တိုက်ဆိုင်ရုံမကလူဦးရေတန်း20လောက်နေထိုင်တဲ့မြို့တော်မှာလက်စစ်တပ်အားပြတ်တောက်မှုတွေနဲ့ပါရင်ဆိုင်ခဲ့ရချိန်မှာပါကစ္စတန်အစိုးရရဲ့ပြဿနာကိုကင်တွယ်ဖြေရှင်းနိုင်တဲ့ရည်သွေးနဲ့ပတ်သက်ပြီးဝေဖန်ပြောဆိုမှုတွေအကြီးအကျယ်ထွက်ပေါ်ခဲ့တာဖြစ်ပါတယ်။
စနေနေ့ညပိုင်းမှာထိုင်ဝမ်မြို့တော်ထိုင်ပေကရေကစားအပန်းဖြေဥယျာဉ်အတွင်းမိလောင်ခဲ့တာကြောင့်လူပေါင်း900လောက်တန်းရာရသွားပြီးအဲ့ဒီထဲက200နီးပါးလောက်ကတော့တန်းရာပြင်းထန်ပါတယ်စတေရှိုးစင်မင်းဘော်ကနေရောင်စုံပေါင်းတာတွေကိုကျဲချလိုက်တဲ့အချိန်မှာမိလောင်မှုဖြစ်ပွားခဲ့ပြီးလူအများစုရဲ့ခန္ဓာကိုယ်အောက်ပိုင်းကိုမိလောင်ကျွန်းခဲ့ပါတယ်အဲ့ဒီအချိန်မှာဒီဂီတာဝိုင်းကိုလာကြည့်ကြတဲ့လူငယ်1000လောက်ဟာကခုန်နေကြတာပါမိလောင်မှုကြောင့်တန်းရာရသူတွေကိုဖော်မိုဆာဥယျာဉ်ကနေအပြင်ကိုတည်ထုတ်လာခဲ့ကြပြီးတချို့ကလည်းအဲ့ဒီတန်းရာကအနာရီတက်တောင်ရေလောင်းပေးကြပါတယ်ထိုင်ဝမ်ဝန်ကြီးချုပ်မောင်ချန်ကူကအများပြည်သူကြားအခုလိုရောင်စုံပေါင်းတာတွေတုံးတာကိုတားမြစ်လိုက်သလိုထိုင်ဝမ်သမရမရင်ချောင်းကလည်းဒဏ်ရာရသူတွေကိုဆေးရုံမှာတွားရောက်ကြည့်ရှုခဲ့ပါတယ်။ဟောင်ကောင်မှာ ၄ဦးတရုတ်ပြည်မှကြီးက၂ဦးနဲ့မကာအိုဂျပန်မလေးရှားစင်ကာပူတို့ကတဦးစီဒီဒဏ်ရာရသူတွေအထက်မှပါဝင်ပါတယ်။တခြားနိုင်ငံသား၃ဦးကတော့ဘယ်နိုင်ငံကလဲဆိုတာကိုမသိရသေးပါဘူး။မီးလောင်မှုကိုမြင်မြန်ဆန်းဆန်းနှိမ့်သက်နိုင်ခဲ့တယ်လို့ထိုင်ဝမ်သတင်းတွေမှာဖော်ပြပြီးအခုအခါမှဒီမီးလောင်မှုဖြစ်ပေါ်တာနဲ့ပတ်သက်လို့စတင်စုံစမ်းစစ်ဆေးနေပါတယ်ခင်ဗျာ
။အမေရိကန်နိုင်ငံတလွားပြည်နယ်အလုံးမှာလိင်တို့ချစ်သူတွေတရားဝင်လက်ထပ်ခွင့်ကိုတရားရုံးချုပ်ကအတည်ပြုပေးလိုက်ပြီးမကြခင်ဒီကနေ့တနင်္ဂနွေနေ့မှာတော့တောင်ကိုရီးယားနိုင်ငံဆိုးမြို့တော်မှာကျင်းပတဲ့ Queer Parade လို့နာမည်ပေးထားတဲ့လိင်တို့ချစ်သူတွေရဲ့ချီတက်ပွဲအတွက်ထောင်နဲ့ချီတဲ့လူမှုရေးတက်ကြွလှုပ်ရှားသူတွေနဲ့လိင်တို့ချစ်သူတွေစုဝေးခဲ့ကြပါတယ်ဒီတော့တွင်ရနဲ့ချီတဲ့ရှေးဦးဆွဲဝါဒီတွေခရစ်ယာန်ဘုရားကျောင်းအဖွဲ့ဝင်တွေကလည်းလိင်တို့ချစ်သူတွေရဲ့ဆက်ဆံရေးကိုကန့်ကွက်တဲ့အနေနဲ့သူတို့ရဲ့ဘေးချင်းရှင်ပြီးစန့်ကျင်ချီတက်ခဲ့ကြပါတယ်
Direct from Washington, the voice of America, VOA.
တင်းငွေတွေနဲ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့မမိုးဖြူတို့ကကြီးညာပေးခဲ့တာပါရှင်။အခုတော့သတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုဆက်လိုက်တင်ဆက်ပေးပါတော့မယ်။တိုက်ပွဲတွေပြင်းထန်ခဲ့တဲ့ကိုကန်ဒေတာထဲကနယ်မြေတည်ငြိမ်စာပြုလာပြီးဒုက္ခသည်တွေလည်းပြန်လာနေပြီမို့2015ရွေးကောက်ပွဲကျင်းပနိုင်ရေးမဲဆန္ဒရှင်စီရင်ပြုစုဖို့ဆောင်ရွက်နေပြီဖြစ်တယ်လို့ကိုကန်ဒေတာလွတ်တော်ကိုယ်စားလှယ်ကပြောပါရယ်ပြည်အောင်စုရွေးကောက်ပွဲကော်မရှင်ဘက်ကတတိုင်းပြည်လုံးအတိုင်းအတာနဲ့ရွေးကောက်ပွဲကျင်းပနိုင်ရေးစီစဉ်ဆောင်ရွက်နေချိန်မှာပဲဝကိုပိုင်အုပ်ချုပ်ခွင့်ရဒေတာဖက်မှာတော့မဲပေးနိုင်ခွင့်ရှိတဲ့နိုင်ငံသားအရေးအတွက်လုံလောက်မှုမရှိတဲ့အတွက်ရွေးကောက်ပွဲကျင်းပနိုင်မှာမဟုတ်ဘူးလို့ဝပြောခွင့်ရကဆိုပါရယ်အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မတ်စုမုံကတင်ပြပေးထားပါရယ်ရှင
်ဟုတ်ကဲ့ပါရှင်ဖေဖော်ဝါရီလဆန်းကနေစလို့၄လကျော်တိုက်ပွဲတွေဖြစ်ပွားခဲ့တဲ့ကိုကန့်ဒေတာထဲမှာအခုဆိုရင်တိုက်ပွဲတွေကအတန်ငယ်ငြိမ်သက်သွားပြီဖြစ်လို့နယ်မြေတည်ငြိမ်အေးချမ်းစာပြုလာနေလို့ကိုကန့်ဒေတာရဲ့ရွေးကောက်ပွဲကျင်းပနိုင်ရေးပြည်ထောင်စုရွေးကောက်ပွဲကော်မရှင်တာဝန်ရှိတဲ့သူတွေဘက်ကကိုကန့်ပြည်သူတွေရဲ့မဲဆန္ဒရှင်စီရင်ကိုကောက်ယူနိုင်တော့မှာဖြစ်ပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌရဲ့ညွှန်ကြားချက်နဲ့နယ်မြေတည်ငြိမ်မှုရှိလာရင်ကျင်းပနိုင်မှုအရေးကော်မရှင်ဘက်ကဆောင်ရွက်နေတဲ့အကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်မဲစီရင်ပြုစုရေးတာဝန်ခံဦးဝင်းကြည်ကအခုလိုပြောပါတယ
်။လောလောဆယ်တော့ဥက္ကဋ္ဌကြီးလည်းပြောထားတယ်မဲစီရင်ကောက်နိုင်မယ်ဆိုရင်ကောက်ဖို့ပဲနောက်ထပ်အခြေအနေကနောက်ထပ်အခြေအနေပဲနော်အခြေအနေဆိုစီရင်အခြေအနေတော့ပြောလို့မရဘူးနော်အခုလောလောဆယ်တော့မဲစီရင်ကောက်ဖို့ကြိုးစားနေတယ်အခုမဲစီရင်ကောက်ထားတဲ့နယ်မြေတွေလည်းတကယ်လို့အကြောင်းတစ်ခုရောက်ရောက်ဝဲကျင်လို့တရားမျှတပြီးတော့လိုရတဲ့မှာဖြစ်နိုင်ဘူးဆိုရင်အဲ့ဒီနေမျိုးလုံးဝမဟုတ်ဘူး။တော့ဆရာကမဲစင်းကောက်နေတဲ့ကျန်တာအဖတ်မပြောနိုင်ဘူး။မဲဆန္ဒနဲ့တကယ်မှမငြိမ်းညာမှုစူပူနေတယ်ဒါမှမဟုတ်ရှင်ဒီခုကိုချင်းရောက်ပြီးမဲဆန္ဒရှင်တွေချင်းရောက်ခံနေရတဲ့အစီအစဉ်အဲ့ဒါမျိုးတွေလုပ်ရင်မပြောလို့မရဘူး
။ကိုကန့်ဒေသထဲမှာကိုကန့်တပ်ဖက်ကတစ်ဖက်သက်အပြစ်ရက်ကြီးညာထားတယ်လို့အစိုးရဘက်ကလည်းငြိမ်းချမ်းရေးကန့်လန့်မှုတွေရှိတဲ့အတွက်နေမြေတည်ငြိမ်စပြုလာပြီးစစ်ပြေးဒုက္ခတွေတွေလည်းပြန်လာနေလို့2015ရွေးကောက်ပွဲကျင်းပနိုင်မှုအရေးမဲဆန္ဒရှင်စီရင်ပြုစုနိုင်မှုသက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်တွေနဲ့တာဝန်ရှိတဲ့သူတွေကဝိုင်းဝန်းကူညီဆောင်ရွက်ပေးနေကြပါတယ်လို့ကုံလုံးမြို့နယ်ပြည်သူ့လွှတ်တော်အမတ်ဦးဟော်ရှောက်ချန်းကပြောပါတယ
်။ရှိမှလည်းပဲ။အေးရှိရှိမှလည်းပဲ။လောက်ကဒီတာဆိုကျွန်တော်တို့ကဟိုလောက်ကနောက်ကုံချမ်းမြို့နယ်လောက်ပဲမြို့ဆိုမြို့ကိုကျွန်တော်ရှိမှလေးရတယ်။ကုံချမ်းမြို့နယ်ရဲ့လောက်ပဲမြို့။လုံးဝနောက်ရှိနေတဲ့အရှိမရှိဘူး။
အဲ့တော့ဒီမဲဆန္ဒရှင်စရင်ပြုစုမှုတွေရာရောရှင်
အဲ့လိုလို့ရဟဲ့အဲ့လိုမခက်ပါဘူးပြုစုမှုမခက်ပါဘူ
းအဲ့တော့ဟိုဒုက္ခသည်တွေကလည်းပြန်လာနေပြီလားရှင
်အာလောက်ပဲလည်းပြန်လာတယ်လောက်ပဲပြန်လာတယ်နောက်ကဟိုကျုံလို့တင်ပေါ့ရှိစုခိုးလို့ကပြန်လာပြီကုန်းချမ်းဘက်ကဒီချစ်တော်ဘက်ပါလာတည်တယ
်အဲ့တော့အခုဒီပြန်လာနေပြီဆိုတော့မဲဆန္ဒရှင်စည်ရင်ပြည်သူတွေရဲ့စည်ရင်တွေကိုလည်းကောက်လို့ရနေတဲ့အနေအထားဖြစ်နေပြီပေါ့အဲ့လိုလားရှင
်အဲ့တော့ကောက်ရပြီကောက်ရပြီအဲ့တော့သူကဝင်လို့ရှိပါနဲ့ပြန်လာပြီကောက်ရပြီ
ဝါဒေတာနဲ့ကိုကန့်ဒေတာတွေထဲမှာလက်တလောအခြေအနေတွေကြောင့်ရွေးကောက်ပွဲကျင်းပနိုင်ခြင်းမရှိဘဲရွေးကောက်ပွဲမတိုင်ခင်နယ်မြေအေးချမ်းလာရင်တော့ရွေးကောက်ပွဲကျင်းပပေးသွားမယ်လို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကဒီလာဇန်ဂျွန်လ၈ရက်နေ့မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ဝါဒေတာရဲ့ရွေးကောက်ပွဲကျင်းပနိုင်ခြင်းရှိပါမလားဆိုတဲ့အပေါ်ဝါပြောခွင့်ရကို VOA ကမေးမြန်းခဲ့ပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကသတင်းစာရှင်းလင်းပွဲလုပ်ပါတဲ့အငယ်အဲ့ဒီမှာသူတို့ကဝါပြည်နယ်ထဲမှာပေါ့နော်ရွေးကောက်ပွဲအတွက်ဒီမဲဆန္ဒရှင်စည်ရင်နောက်ရွေးကောက်ပွဲလုပ်ဖို့အတွက်အခြေအနေကမပေးဘူးလို့ပြောပါတယ်ဆိုတော့အန်ကယ်တို့ဘက်မှာဒီ2015ရွေးကောက်ပွဲအတွက်ပြင်ဆင်မှုတွေကအခြေအနေကဘယ်လိုရှိပါလဲရှင်
အော်ဒီကိစ္စကအခုမှမဟုတ်ပါဘူး2017တုန်းကလည်းရွေးကောက်ပွဲကျွန်တော်တို့ဝတ်ဒေသမှာတကယ်အကောင့်ထဲပေါ်နိုင်တာမှမရှိဘူးအခုလည်းမရှိပါဘူးမရှိဘူးဆိုတာဟိုပါတော့ဒေသပြည်သူတွေအားလုံးလူပေါင်း6သိန်းနေပါရှိတဲ့ဟာကိုမတ်ပုံတင်ရှိတဲ့သူကအောင်ကနန်းကျော်ပဲရှိတယ်ဆိုတော့လေတိတိကျကျတော့ကျွန်တော်တို့မှပြောနိုင်ပါဘူး9,600လောက်ကြည့်တော့ရှိမနေတူတယ်အဲဒီတော့ဒီ9,600နဲ့ဘယ်လိုသွားပြီးတော့ရွေးကောက်ပွဲလုပ်မှာလဲလွန်ခဲ့တဲ့လဥပိုင်းကနေစပြီးတော့တချို့ အဖြူနဲ့ဟိုဘာလားပြန်လဲပေးတယ်ချို့လဲနိုင်ခဲ့တယ်တချို့လဲမလဲနိုင်ခဲ့ဘူးမလဲနိုင်ခဲ့တဲ့ဟာတွေလဲတရားမဝင်တော့ဘူးကျုံးမဝင်တော့ဘူးဆိုပြီးတော့လဲပြောတာလည်းရှိတယ်လေကန္တမ်ရက်ကျော်လွန်လို့ရှင်ပေါ့နော
် UWS ဝါတက်ဖွဲ့ရဲ့ပြောခွင့်ရဥအောင်မြင့်မှာဝါဒေသပြည်တော်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဆိုင်းရွှေထွန်းကတော့ဝါဒေသထဲမှာပန်ဆန်းနားဖန်ပန်းဝါမိုင်းမော်စတဲ့နယ်မြေလေးခုထဲမှာမဲစင်းကောက်ယူခွင့်မရကြောင်းနဲ့ဟိုပန်နဲ့မမန်းစတဲ့နယ်မြေနှစ်ခုကသာမဲစင်းကောက်ယူသွားမှာဖြစ်တယ်လို့ VOA ကပြောဆိုခဲ့ပါတယ်။အခုဆိုရင်တော့ပြည်တော်စုရွေးကောက်ပွဲကော်မရှင်ဘက်ကပထမဆုံးအကြိမ်မဲဆန္ဒရှင်စည်းရင်းကိုမတ်လ9ဧပြီလဇန်နဝါရီကရန်ကုန်တိုင်းဆယ်မြို့နယ်မှာစတင်ကြီးညာခဲ့ပြီးဒုတိယအကြိမ်ကိုတော့မေလ25ရက်နေ့မှာရန်ကုန်တိုင်းမြို့နယ်14မြို့နယ်နဲ့နေပြည်တော်8မြို့နယ်မှာကြီးညာခဲ့တယ်လို့တတိယကြိမ်မဲစင်းကိုတော့ဂျွန်လ၈ရက်နေ့မှာကြီးညာခဲ့ပြီးစရုပ်တကြိမ်မဲစင်းကိုတော့ဒီလဂျွန်လ23ရက်နေ့ကထုတ်ပြန်ကြီးညာခဲ့ပြီးဖြစ်ပါတယ်ရှင်
။မဆုမမရှင်ခုတော့မြန်မာအရေးဆွေးနွေးခန်းပဲအလဲပေးပါအောင်မယ်။မြန်မာနိုင်ငံမှာအခုနှစ်ရွေးကောက်ပွဲကျင်းပဖို့ရှိနေတဲ့အတွက်နိုင်ငံတကာကအာရုံစိုက်စောင့်ကြည့်နေကြတဲ့အချိန်နိုင်ငံရေးစီးပွားရေးတက်သည့်ပညာရှင်စတဲ့ကဏ္ဍဆောင်ကသူတွေတွေ့ဆုံပြီးနိုင်ငံစလုံးအတွက်အထောက်အကူပြုစေမဲ့ policy တွေချမှတ်နိုင်အောင်အမေရိကန်မြန်မာဆက်ဆံရေးညီလာခံကျင်းပတာဟာထိရောက်ကောင်းမွန်ကြောင်းကုလသမဂ္ဂဆိုင်ရာမြန်မာသံအမတ်ကြီးဦးကျော်တင်ကပြောပါရယ်။အမေရိကန်နိုင်ငံအင်ဒီယားနာပြည်နယ်မြို့တော်အင်ဒီယားနာပိုလစ်မြို့မှာမေလ29ရက်နေ့ကကျင်းပတဲ့အမေရိကန်မြန်မာဆက်ဆံရေးညီလာခံအတွင်းအမတ်ကြီးဦးကျော်တင်ကအခုအဲ့ဒီလိုပြောကြားလိုက်တာပါမြန်မာနိုင်ငံအတွင်းလှုပ်ဆောင်နေတဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးလေစီပြေဒုက္ခသည်တွေအရေးတွေကိုပါအကျယ်တဝင့်ဆွေးနွေးထားတာတွေကိုဒီတည်တင်းပတ်ရဲ့မြန်မာအရေးဆွေးနွေးခန်းအစီအစဉ်မှာကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင
်ကျွန်တော်ဖော်ရမယ့်နေမျိုးကတော့မြန်မာနိုင်ငံနဲ့အမေရိကန်နိုင်ငံရဲ့ဆက်ဆံရေးအကြောင်းပါခင်ဗျာ။မြန်မာနိုင်ငံမှာအခုဆိုလို့ရှိရင်ပြည်ပြောင်းလဲရေးလုပ်နေတယ်။နိုင်ငံတကာလည်းထောက်ခံကြတယ်။ပံ့ပိုးပေးကြတာလည်းရှိတယ်။အခုဒီပတ်မှာရောက်နေတဲ့မြန်မာနိုင်ငံသားတွေတချို့ပြန်ပြီးတော့မှအဲ့မှာဘူဝမ်ကိုပြီးတော့နိုင်ငံတော်ဒီလက်တာအဝိုင်းပါဝင်လှုပ်ဆောင်ကြတာလည်းတွေ့ရတယ်နော်။ဆိုတော့ဒီလိုပြောင်းလဲမှုတွေဖြစ်လာတာလည်းဒီမြန်မာနိုင်ငံထဲမှာဆိုရရနေပြောပါတော့ကြောင်းလဲမှုလို့ဆောင်ဖို့ဒုအပ်တယ်လို့ပြောပေါက်လာတဲ့အတွက်လာတာမှုရှင်နဲ့ဒီပါ PR တွေကြောင့်ပါ
ဒီပါ PR တွေကြောင့်လည်းမဟုတ်ပါဘူးကျွန်တော်တို့ကမြန်မာနိုင်ငံမှာဒီကြောင်းလဲမှုအတွက်ကိုအစွဲနဲ့ဒီ volunteer movement နဲ့တောင်းနေပေါ့နော်နိုင်ငံရေးအစ်ကိုတို့ volunteer movement နဲ့တောင်းနေတယ်တောင်းနေတဲ့အားဖြင့်ပြီးဆုံးပြီးတဲ့ချိန်မျိုးမှာနော်ကျွန်တော်တို့နောက်ပြီးတော့ကျွန်တော်တို့ GPP သားတွေအနေနဲ့လည်းပြည်ပြောင်းနေတဲ့ဟာကိုလူလားနေတယ်ဆိုတော့ဒီလိုရှိနေတယ်မှာနောက်ပြီးတော့အစိုးရတဲ့လက်ထက်လာတက်လာရှိဒီချမှတ်တဲ့အခါဒီလိုဆုံးဖြတ်ပြီးအားလုံးလည်းဟုတ်ပါတယ်ဟုတ
်ကဲ့ဗျာအခုလိုပြည်ပြောင်းလဲမှုတွေလုပ်နေတဲ့ညမှာဒီမှာအောင်မြင်တိုးတက်တာတွေလည်းအများကြီးရှိပါတယ်ဟိုပွင့်လင်းပြောင်းလဲလာတယ်လည်းအများကြီးရှိတယ်ဒါပေမဲ့ဟိုအခုတာမကြီးလက်တီမှာပါတာမကြီးဆိုသူကပို့ပြီးတော့နားလဲမှာပေါ့ပလက်တမကမှာမြန်မာနိုင်ငံကိုစားပြုပြီးနေရဆိုတော့နိုင်ငံတကာအတန်တမန်တွေနဲ့ရန်ချီပြီးဆက်ဆံကြရတယ်ဆိုတော့ဒီပြုခွင့်ကြောင်းလဲမှုတွေလုပ်တဲ့နေရာမှာနိုင်ငံတကာကပြောနေကြတဲ့စံနေစံနှုန်းတွေနဲ့ကန့်ညီမှုရှိရလားဥပမာဆိုလို့ရှိရင်လင်းလွတ်လပ်ခွင့်လိုမျိုးလူခွင့်ရေးလိုမျိုးတွေမှာသူတို့တစ်ခါတစ်ခါဟိုခရစ်တီပြောနေကြလို့ဒီလိုလွတ်လပ်တင်လာမလို့လာတဲ့ဘူးဆိုပြီးတော့ထောက်ပြနေကြတာလည်းရှိတယ်အဲ့ဒါတွေကရောစံနေစံနှုန်းတွေနဲ့သူတို့ပြောနေကြတာတွေနဲ့လက်တွေ့နဲ့ဘယ်လိုပေါင်းမှုရှိပါလဲ
ဟိုဒီပြင်းဒီပြင်းကြောင်းလည်းမှုဒီကြောင်းတင်ပြောင်းလေးအရင်ဒီကြောင်းနဲ့ပြဿနာပါပေါ့နော်ဟိုတိုးတက်မှုရှိတယ်မရှိဘူးဆိုတာဒေစံညီစံနှုန်းနဲ့နိုင်ရှင်နဲ့ဆိုတော့ဒီပါလေအဲကျွန်တော်တို့ပြီးခဲ့တဲ့နော်ဟိုနည်းနည်းဒီကနေ့မတိုင်ခင်ကအဲဒါကျွန်တော်တို့ဒါတောင်မလို့ဆိုတော့လက်ထက်နဲ့စာလို့ရှိရင်နော်အခုချိန်အများကြီးကြောင်းနေတာကိုဒီပြောင်းလို့နေတယ်ဒါမဲ့သူအမေရိကန်နိုင်ငံမှာလက်ရှိအောင်ရရှိနေတဲ့ဒီမိုကရေစီစံနှုန်းတွေနဲ့ဒီတိုင်းနေမှာဆိုရင်ကျွန်တော်တို့အနေနဲ့နှီးခွင့်နေတယ်လို့ပဲထင်ကြမှာပေါ့နော်ကျွန်တော်တို့အနေနဲ့ဒီသတင်းလိုက်ခွင့်မီဒီယာလိုက်ခွင့်နော်ဟိုလိုလိုစုရစုရခွင့်ဒါနဲ့ပတ်သက်လို့ဒါအလင်းမြန်ဆုံးဆောင်ရွက်ပေးလို့ရတယ်နော်ဒီကိစ္စလုပ်ငန်းတွေအားဒါဆော့တင်လာဆောင်ရွက်ပေးရဖြစ်ပါတယ်ကျွန်တော်နိုင်ငံရဲ့သတင်းမီဒီယာလိုက်ခွင့်လို့နော်အဲဒီလိုခွင့်လို့ဒီဟာတွေအားလုံးရှိကျွန်တော်တို့ကျွန်တော်တို့အခြေတော်အစားတည်တာပါကျွန်တော်တို့အမြင့်ဆုံးဟုတ်တော့အလဲလာတောင်းမှာရှိနေတယ်ဟုတ်ကဲ
့တာမကြီးအခုဆိုရင်တာမကြီးကအိန္ဒိယနာပြည်နယ်အိန္ဒိယနာပိုလစ်မြို့ကိုရောက်နေတယ်ဒီမှာအမေရိကန်မြန်မာဆက်ဆံရေးမူလာကအိန္ဒိယနာတက္ကသိုလ်ကဦးဆောင်ချက်ပါတယ်ဒီ ဟိုအေကန်မှာစစချင်းကြတာကောင်တမတီအာသူအဲ့တော့ပြတ်ပြတ်ပြီးတော့ဒီမှာငုံငုံလေးပြောတယ်ဆိုတော့ဒီလိုမျိုးနေလာကနေလောက်တာဒီကိစ္စစစချင်းကြတာကနေလောက်တာဟာဒီမှာနိုင်ငံအတွက်ကောအမေရိကန်နိုင်ငံအတွက်စစချင်းကြီးမှာဘယ်လောက်ထိများအကျိုးပြောင်းမှုရှိတယ်လဲဘယ်လောက်ထိရောက်မှုရှိတယ်
အာဒါကတော့အများကြီးကျူးရှိနေပါလေဟိုကျွန်တော်တို့ဘာလို့ဆိုတော့2015ခုနှစ်ကမြန်မာနိုင်ငံနဲ့ဗန်ဒန်ဟန်အရေးကြီးအချိန်ကာလဖြစ်ပါတယ်နောက်ဒီမှာဒီ policy maker တွေရောနောက်ပြီး business man တွေအားလည်းဒါမြန်မာနိုင်ငံမှာရဲ့အလားအလာပေါ့နော်ဟိုအနီးကစောင့်ကြည့်နေရတဲ့အချိန်ပဲအဲတော့မြန်မာနိုင်ငံဘယ်လောက်ထိတိုးတက်ကြောင်းနိုင်မှုကြီးလောက်လာပြီလဲဘာ challenge တွေရှိနေကြသလဲ business လုပ်ဖို့အတွက်ဘာအခွင့်အလမ်းတွေရှိနေသေးလဲနောက်ဘယ်လိုအခက်အခဲတွေရှိနေသလဲဒါတွေကိုဒီမှာကျွန်တော်ကဏ္ဍဘောင်းဆောင်ကညီမဒီမှာလက်တွေ့အလုပ်လုပ်နိုင်နေတဲ့เนาะဟိုလုပ်ငန်းရှင်တွေရောအကယ်ဒမီတွေရောနောက်အစိုးရကိုယ်စားလှယ်ပေါ့ကြည့်အစိုးရကိုယ်စားလှယ်ဒါကျွန်တော်တို့ကြားတာဝန်ကြီးတွေပဲမလာနိုင်တဲ့အတွက်ကျွန်တော်တို့ကညီမနိုင်ငံကိုယ်စားကျွန်တော်တို့လည်းကျွန်တော်တို့ဆောင်ရွက်နေတယ်ရှင်းပြခွင့်ရတယ်နောက်ပြီးတော့ကျွန်တော်ဒီမှာဒီအကယ်ဒမီဒီတက်တူကအကယ်ဒမီအပြင်နောက်တော့ဒီမှာလည်းညီမဒီမှာတကယ်လက်တွေ့လုပ်ငန်းတွေနဲ့ USCIND တို့နောက်ကျွန်တော်တို့ဒါကကောမတ်ပုံစံလေးနောက်ထပ်အညီအပုံစံလေးအနေပြီးတော့နောက်ဒီ process မှာပါဝင်နေတဲ့ပုံစံဆိုတော့လာပြီးတော့ရှင်းပြခွင့်ရဉာဏ်အဖြစ်မြန်မာနိုင်ငံရဲ့လက်တွေ့ပြည်ချင်းလေးကိုလိုကောင်းကောင်းသဘောပေါက်သွားပြီးတော့မှန်ကန်တဲ့ policy ဒီချမှတ်နိုင်လိမ့်မယ်လို့ပြောလင့်ပါတယ်နောက်ဒါကကျွန်တော်ဒီမှာဆင်းလေးချက်တည်ဟာလည်းပဲကျွန်တော်ချင်တဲ့ဒီ policy maker ဒီ state policy ကိုဆိုချင်တဲ့ရောက်ပါလိမ့်မယ်ရောက်လာလို့ကျွန်တော်တို့ချင်တယ်အဲ့လေဒီနိုင်ငံဆက်လက်ပြီးတော့ဆက်ဆံရေးပုံမှန်တွေ့မြင်ရတာထောက်ပြပေးတယ
်။ဟုတ်ကဲ့ခင်ဗျာ။ဟိုနောက်တစ်ခုကအခုဒါနိုင်ငံတကာမှာထိတိုင်းရောက်နေတဲ့ဒီတစ်ခုလည်းဖြစ်တယ်။ဒါလည်းဆိုတော့ဒါလက်ရှိပြဒုက္ခတွေပေါ့နော်။ဒီနိုင်ငံတကာခေါ်နေကြတာတော့ပြည်ညာတွေပေါ့။မြန်မာဆိုရတော့ကံကလေးတွေလို့သတ်မှတ်ထားတယ်။ဆိုတော့ဒီလူတွေအရေးဟာအခုနိုင်ငံတကာမှာပြောနေကြတာဒီမီဒီယာတွေမှာရောအစိုးရတွေရောပြောနေကြတာဒီလူတွေဟာဟိုလူညာတွေဖြစ်တယ်ဆိုပြီးတော့သူတို့ကဟိုအကုန်သူကဖလာတဲ့လူတွေအဲ့လိုမျိုးအများစုကိုအဲ့လိုတင်းကျုံပြီးပြောလိုက်ပြောနေတာရှိပါတယ်။ဒီမှာအစိုးရပြောတာကဒီလူတွေဟာဘင်္ဂါလီတွေဖြစ်တယ်။ဘင်္ဂါလီအစိုးရကလည်းပြောတယ်ဟိုတော်လေးကဖမ်းမိတဲ့အချိန်မှာလည်းဒီသူတို့ကိုသူတို့ဝန်ခံထားတာတွေကျွန်တော်တို့တွေ့ရတယ်။သူတို့ဒီဘင်္ဂါလီနိုင်ငံထွက်ပြေးလာတဲ့လူတွေဖြစ်ပါတယ်။သူဝန်ခံတဲ့လူတွေလည်းရှိတယ်။တော့ရိုဟင်ညာတွေလည်းပါကောင်းပါမယ်ကျွန်တော်ဘင်္ဂါလီကပြောနေကြတယ်။ဆိုတော့အဲ့ဒီအပေါ်မှာကတမကြီးဆိုလို့ရှိရင်ဒါပြဒမကမှာမြန်မာနိုင်ငံကိုစားပြုနေတာဆိုတော့အများအားဒါကြုံတွေ့နေရမှာပဲဒီကရနေနေလောက်ကလည်းတမကြီးကိုရံဒီကိစ္စတွေကိုအခုကကာဝယ်ပြောဆိုခဲ့ရတာလည်းကျွန်တော်တို့ကြားဖို့ပါတယ်ဆိုတော့အခုဒီချိန်မှာရောအဲ့လိုမျိုးမြန်မာတမ္မတ်တယောက်ကိုနိုင်ငံတကာအဲ့လိုပြောတာဆိုတာတွေတရားပြတာတွေရှိနေပြီလားဘယ်လိုမျိုးပြန်လဲပြီးတော့တမကြီးအနေနဲ့အခုကကာဝယ်ပြောဆိုနေတာတွေရှိပါလား
နာမည်မြန်မာနိုင်ငံပြားကျွန်တော်နံပါတ်1ဒီဒုက္ခတွေကိစ္စပဲပြောပါမယ်ဟုတ်ကဲ့ဒီဒုက္ခတွေနဲ့ပတ်သက်ပြီးတော့ဒါကျွန်တော်တို့ရှိရနိုင်ငံရေးဝန်ထမ်းတွေလည်းတည်ဝင်ပြသဘောထားရည်ရည်ချက်တွေထုတ်ပြန်ထားပါတယ်အဲ့တော့ကျွန်တော်တို့လည်းဒီဒုက္ခတွေဖြစ်နေတဲ့ဒီပြဿနာပေါ့နော်ဒီအင်းမဲ့တဲ့အဲဒီဒီဒုက္ခတွေတွေကျွန်တော်တို့ဒီမောင်ကုန်းကုန်းကပြည်သူတွေတာညာတွေဆန္ဒထုတ်ရတဲ့ကြတယ်ကျွန်တော်လည်းများစွာကိုရင်းစားတာကိုရင်းစားနိုင်ပြီပါလေဒီလည်းမကောင်းပါဘူးပြောပြနေဖြစ်တယ်အဲ့မလို့ဒီလေဒီဒုက္ခတွေဖြစ်နေတဲ့ကိစ္စကဒါမြန်မာနိုင်ငံဘက်မှာဖြစ်နေတဲ့လူမျိုးဥက္ကဋ္ဌရခိုင်ပြည်နယ်မှာဖြစ်နေတဲ့ကိစ္စတွေကြောင်းလို့ပေါ့နော်အဲ့လိုအစ်ုတဲကိုကျောင်းစင်းမြစ်လို့ပေါ်ပြပြီးတော့ဒါဝေမဆွဆွဲနေတာတွေကတော့အမှန်တရားမရွက်ပါလေ။ဒါကျွန်တော်တို့လက်ချက်ကအဲ့ဒါနဲ့ပတ်သက်နေတဲ့လူတွေလုံးဝလက်မဖြစ်လို့ဆိုတော့ဒီဒေသီဒုက္ခတွေလည်းဥပမာပြကျွန်တော်တို့နိုင်ငံကနေပြီးတော့เนาะကေတင်ထားတဲ့ဒေသီဒုက္ခတွေနေရာချစ်တော့ပါတယ်เนาะဒီတင်မော်ဒီထဲမှာဆိုရင်အဲ့ဒါဒီအာလုံးကြီးပါပေါ့เนาะနေရာကျွန်တော်ကဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်နေတာဖြစ်သေးတွေ့ရှိရပါတယ်ဒါကိုကုသသမဂ္ဂအထူးကိုယ်စားလှယ်တွေเนาะ UN ကုသသမဂ္ဂခံနေကိုယ်စားလှယ်တွေပါကြည့်ရှိသူတို့ကိုယ်နဲ့တော့ကိုယ်ကဆန်းပြန်လုပ်ပါတယ်အဲ့တော့ဒီဒေသီဒုက္ခတွေအများစုကဒီရဟန်းပြည်နယ်ရလာတဲ့ဒါဘင်္ဂလားဒီအဲဘောက်ကူနောက်ပြီးတော့ဟိုအများသောအဖြစ်အများစုကျွန်တော်တို့ဟို 60-70% တော့ဒီကျွန်တော်တို့အနောက်ဘက်နိုင်ငံเนาะတခြားနိုင်ငံကထွက်လာတယ်ဆိုတဲ့အမင်းတို့ရဲ့နိုင်ငံသားတွေကျွန်တော်ထွက်လာတယ်ဆိုတာအဲတင်းတာဒီမှာတော့ကွန်ဖရင့်လုပ်ထားပါတယ်ဝါစုပြန်နေတင်းနဲ့မှပြုလုပ်ပါတယ်ဒီဒီဒုက္ခတွေအများစုကဘင်္ဂလားဒေ့ရှ်ကပေါ့เนาะ economic migrant တွေအများတယ်เนาะ CIA ရပတ်ပါလာတယ်အလုပ်ရှာဖို့ထွက်လာတယ်အများစုဖြစ်တယ်ဆိုရေးထားပါတယ်နောက်ပြီးတော့အင်ဒိုနီးရှားနိုင်ငံရဲ့ဌာနအရာကနောက်ပြီးတော့ဩစတြေးလျနိုင်ငံရဲ့ဝင်ရတဲ့သူကသူ့ကိုပြောပြောပါတယ် အဲ့ဒီသူတို့ကိုယ်တိုင်လည်းဒီဟာလက်ခံထားတော့သူစည်းကြည့်ထားတော့ကြည့်တဲ့ခါမှာအများစုဟာဘင်္ဂလားဒေ့ရှ်နိုင်ငံကလာတဲ့ဒီလူကတွေဖြစ်ပါလေဒီအိုင်ဒီယာလာတော့အနေငယ်တော့ပါပါလေဒါပေမဲ့အများစုကဘင်္ဂလားဒေ့ရှ်ကဒါပေမဲ့လို့သတင်းမီဒီယာဖော်ပြလာတာဒီလူအကုန်လုံးဟာဟိုမြန်မာနိုင်ငံကလာတာဒီဖြစ်တဲ့အတွက်အကြောင်းရင်းစင်းနဲ့ဒီရခိုင်ပြည်နယ်မှာဖြစ်နေတဲ့ပြဿနာအကြောင်းလို့မြန်မာနိုင်ငံတကာနိုင်ငံကိုပြစ်တင်ချတာကတော့လုံးဝလက်လက်မခံနိုင်တဲ့အခြေအနေဖြစ်ပါလေ
အဲ့တော့ဒါသမကြီးပြောလာတဲ့ဆံမလိုက်ဒီလိုရှေ့ဆက်ပြီးတော့ပြဿနာကိုဖြေရှင်းရမယ်ဆိုတဲ့အချက်တွေပါပါတယ်။အဲ့တော့ဒီမှာအစိုးရရဲ့ရည်ရည်ချက်ကတော့ဟိုဒီရင်းရနေပြီးတော့အစိုးရပြောလာတယ်လေကျွန်တော်ကြားရတယ်ရှိပါတယ်။ဒါနဲ့ဒီကုလသမဂ္ဂမှာဟောနိုင်ငံတကာဖက်စီပါလိုက်သမကြီးတို့နေတဲ့ဒီ policy တိုင်းနဲ့ဆက်ပြီးတော့ကြည့်ပါဦးဆိုတော့ပေါ်လာတာ။အဲ့ဒါကုလသမဂ္ဂကဒါကတော့ဘာလို့မှဒါမှမဟုတ်လည်းဟိုလူ့ကိုယ်ရေးအောင်ဆီရဲ့စလုပ်ပေါ်ရပါတယ်ဆိုလို့ရှိရင်
ဒီ
လိုမျိုးဘာဝတမတူကချပြပြီးလားချပြထားတာရှိပါလားအဲဒီဟာ
နဲ့နိုင်ငံတကာဝိုင်းကူညီလို့ဆောင်ကြဖို့ဆိုတဲ့ပုံစံမျိုးကျွန်တော်တို့ဒါပထမဆုံးဆိုတော့ဒါဟိုဘန်ကောက်မှာကျင်းပခဲ့တဲ့နောက်ဒီဒီကိုဗန်ဒီဒီကျွန်တော်ဒီလေးစီးခီးတဲ့ဒုက္ခရပြဿနာဖြစ်ရှိအတွက်ဒေတာရင်းစင်မှာဆွေးနွေးရနိုင်ငံ၁၇နိုင်ငံတက်တဲ့ UN ဖွဲ့စည်းချက်လောက်ကတက်တဲ့ HQ ကိုမြန်မာနိုင်ငံလည်းဒါအဆင့်မြင့်ဆိုတဲ့နိုင်ငံရေးဝန်ထမ်းနဲ့နိုင်ငံရေးဝန်ကြီးအထူးကိုယ်စားတယောက်ဥဆောင်ပြီးတော့တက်ရောက်ခဲ့ပါလေအဲ့တော့ဒါလည်းကျွန်တော်တို့ကနေပြီးတော့ဒီပြဿနာကိုပတ်ဝန်းကျင်ရှင်းဖို့ကျွန်တော်တို့အနေနဲ့ဒါဆောင်သွားနေဒီအားရှိပါလေအဲ့တော့ဒေသအဆင့်ဒေသအဆင့်မှာဒီပြဿနာဖြေရှင်းနေတဲ့အခြေအနေမျိုးမှာပေါ့နော်ကုလသမဂ္ဂအတားမျက်နှာသာမှာဒီခွင့်ရေးကိုအလုံးပြုပြီးအဲ့ဒီခွင့်ရေးကိုကျွန်တော်တို့ခုလုံးလုပ်ပြီးတော့ပေါ့နော်ရဟန်းကိစ္စကိုအဲ့ကြောင်ဖြစ်တယ်ဆိုပြီးမိမောင်းထိုးပြီးတော့ဖြင်းရှင်းတာမျိုးအဲအဲ့ဒါမျိုးလုပ်လာတာမျိုးကျွန်တော်အနေနဲ့ဟိုအဲ့ဒါမျိုးကျွန်တော်တို့ဆက်နေပါတယ်အဲအဲ့တော့နောက်ဟိုကျွန်တော်တို့ရခိုင်ပြည်နယ်ဒိသတူတဲ့အဲ့ဒီတွေတူတဲ့ရေးတွေလဲကုလသမဂ္ဂကဟိုနောက်ခဏဒီဟိုခဏဟိုနေစည်းမချဆရာမများတို့အဲ့ကုလသမဂ္ဂအဖွဲ့စည်းတဲ့နောက် NGO တွေ NGO တွေကအများကြီးမှရောက်နေကြပါတယ်သူလည်းအခုကြီးလည်းပြီးနေပါတယ်ကျွန်တော်တို့ရှိမှလဲ Coordination Center ခုဖွင့်ပြီးတော့ကိုပါသူတို့ကုညီပေးရေပံ့ပိုးပေးနေပါတယ်ကျွန်တော်တို့နိုင်ငံကနေပြီးတော့ human data assistance တွေညှင်းဆွနေတာဆိုတာလည်းမဟုတ်ပါဘူးအဲဒါပြီးတော့ကျွန်တော်တို့ရဲ့ approach ကတော့ဒီလေးစီးခီးတဲ့အဲဒိက္ခဖြစ်ရှင်းဖို့ရခိုင်ပြည်နယ်ဖြစ်ရှင်းဖို့ဆိုတော့ကျွန်တော်တို့လိုအပ်တဲ့အဲ့ရခိုင်ပြည်နယ်တစ်ခုလုံးပေါ့နော် community လူအုပ်တိုင်းဝိုင်းတစ်ခုလုံးတို့ကိုလိုအပ်တဲ့အကူအညီပေးကြမယ်ပေးကြရမယ်နောက်ပြီးရခိုင်ဒေသတစ်ခုလုံးခွန်ယူမှုရရှိအောင်လုပ်ပေးရမယ်ဒီရခုံမြို့ရအဲ့တို့ကိုနိုင်ငံတကာဝိုင်းဝန်းကူညီပေးရပါတော့အဲ့လိုကူညီပေးကြရင်အဖြစ်အလုပ်ကန်ခွင့်လမ်းတွေရလာမယ်လူတွေကနောက်အလုပ်ကန်ခွင့်လမ်းရလာမယ်ပညာရေးကျန်းမာရေးစင်တန်းတွေမြင့်လာမယ်အဲ့လိုမျိုးမြင့်လာတယ်ဆိုလို့ရှိရင်လူတွေကဟိုဦးမတောင်းတာလို့ရှိရင်ဘောပြောင်းတယောက်ရန်ဖြစ်ဟိုဟိုဟောပေါ့
ပြဿနာလည်းနည်းလာ
ပြဿနာလည်းနည်းလာတယ်ဟိုဒီရဟောတယောက်နဲ့တယောက်ခိုက်ဟိုတိုက်ခိုက်နေတဲ့ရှင်းနေတယ်ကြော်နေတော့အဲ့တော့နိုင်ငံတကာကနေပြီးတော့ဒီလိုissue ကိုเนาะဟိုကျွန်တော်တို့လက်မခံတဲ့ခေါ်ဖို့ရေးသုံးနေမယ်ဆက်နောက်ပြီးတော့ဟိုဘာလို့ညာအဲ့ဒါသူတို့လိုချင်တဲ့ပုံစံမျိုးနဲ့မိင္က PRP ပြီးပြီးတော့တိုက်တွန်းမှုဖြစ်ရှင်းနိုင်နေမယ်ဆိုလို့ရှိရင်ကျွန်တော်တို့မြန်မာနိုင်ငံကိုယ်တိုင်ကဥပဒေကိုလုပ်ပြီးတော့ကျွန်တော်တို့တက်တက်ကြွကျွန်တော်တို့ရခိုင်ပြည်နယ်မျိုးကိုသိခံလာပြီးတက်တက်ကြွကိုဖြစ်ရှင်းနေတယ် action plan တွေချပြီးတော့ဖြစ်ရှင်းနေတယ်အဲ့လိုဖြစ်ရှင်းတဲ့လုပ်ငန်းတွေမှာပို့ပြီးတော့အခက်အခဲအဟန္တာတွေဖြစ်နေတယ်အဲ့တော့အဲ့ဒီကျွန်တော်မြန်မာအစိုးရနဲ့မြန်မာရခိုင်ပြည်နယ်အစိုးရတော့ဒီလိုမျိုးအနေအထားအခြေအနေကိုအသိဆုံးပေါ့နော်အဲ့တော့ဒီမှာဒီကိစ္စကဘယ်လောက်ဆန်းစစ်ချက်ကိုရှိတယ်နော်အဲ့လိုအနေအထားမျိုးရှိနေတော့ဒီဘက်နိုင်ငံရေးအခြေအနေဒီဘက်ကနားသူ့ရဲ့ဒီလူမျိုးရေးစီးပွားရေးအခြေအနေနဲ့အဲဒါဟိုကိုက်ညီတဲ့ဒီဆင်းမှုပုံစံမျိုးနဲ့သူတို့အနေနဲ့ဟိုဖြည့်ရှင်းနေပါတယ်ဟိုဟိုကုလသမဂ္ဂ UNDP ဆွဲစည်းနေတာလောက်လုပ်နေပါတယ်ကျွန်တော်တို့ရန်နေတာမဟုတ်ပါဘူး
သမတိကိုလည်းဆုံးနေကြတယ်ကျေးဇူးတင်ပါတယ်ဒီကိစ္စအားလုံးတော်တော်ရှင်းနေခုနဆင်ခဲ့ရတာကတော့အပတ်စဉ်တင်ဆက်နေတဲ့မြမအေးဆွေးနွေးခန်းကဏ္ဍဖြစ်ပါတယ်ရှင
် VOA မြမပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြမစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ် ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ2015ခုနှစ်ဇွန်လ28ရက်တနင်္ဂနွေနေ့ညပိုင်းအတန်းလွင့်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတည်းရဲ့ထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းည10နာရီအထိစီစဉ်တွေကိုလိုင်းတိုမီတာ24 25 32 51အပြင်လိုင်းလက်မီတာ190တို့ကနေတိုးချက်ဖန်ယူနာဆင်နိုင်ပါတယ်ရှင်အခုဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းတုံတက်ချက်နဲ့အခြားအပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားမှာပါခုပထမဆုံးမအေးသနာကျော်ရဲ့မြန်မာပြည်မပေးစာများကဏ္ဍကိုတင်ဆက်မပေးခင်သတင်းသားစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းတုံတက်ချက်ကိုအရင်ဆုံးတင်ပြပေးပါမယ်ဒီတစ်ပတ်အစီအစဉ်မှာတော့ဖွဲ့စည်းပုံပြင်ဆင်ရေးဘသူကနိုင်ပြီးဘသူကရှုံသွားတယ်လဲဆိုတဲ့ကောင်းစင်နဲ့ဦးစီသူအောင်မြင့်ကဒီတစ်ပတ်ဆွေးနွေးတင်ပြထားပါတယ်မတ်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်ခုဆိုရင်မြန်မာနိုင်ငံသားအားလုံးမြန်မာနိုင်ငံရေးကိုစိတ်ဝင်စားသူအားလုံးစောင့်ကြည့်နေကြတဲ့လွှတ်တော်တွေက2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအဖြေတစ်ခုထွက်လာပါပြီ။ဖွဲ့စည်းပုံတွေကပြင်ဆင်ဖို့အခက်ဆုံးပုံမှန်တွေကအပိုက်6ခုကိုပြင်ဆင်ဖို့တင်ထားတာမှာတစ်ခုကလွဲရင်ကျန်တဲ့အားလုံးအဆိုးရှုံးနေခဲ့ပါတယ်။ဘယ်သူကအနိုင်ရပြီးဘယ်သူကရှုံးနေတာပါလဲ။လက်ရှိလွှတ်တော်တွေဖြစ်ပွားခဲ့တဲ့ဖွဲ့စည်းပုံပြင်ရေးလှုပ်ရှားမှုရဲ့တကယ်အဓိပ္ပာယ်ကဘာပါလဲ။ဒီအဖြစ်အပျက်ကနေဘာတွေသင်ခန်းစာယူသင့်တယ်လဲဆိုတာခုတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်။
ပြောရရင်2008ဖွဲ့စည်းပုံအခြေခံဥပဒေဟာဒီမိုကရေစီနီးမကျဘူးအများကြီးပြင်ဆင်ဖို့လိုတယ်ဆိုပြီးပြောလဲပြော2012ကြားဖြတ်ရွေးကောက်ပွဲမှာပါတီလုပ်ငန်းစဉ်တရက်အဖြစ်ကျွေးလဲကျွေးကြော်ခဲ့သူကတော့ဒေါအောင်ဆန်းစုကြည်နဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပဲဖြစ်ပါတယ်။ဒါပေမဲ့နောက်ပိုင်းတီခိုင်ဖြိုးပါတီခေါင်းဆောင်တွေကဖွဲ့စည်းပုံပြင်ရေးကိုသူတို့လဲလက်ခံတယ်လို့ပြောဆိုလာပြီးလွှတ်တော်တွင်ဖွဲ့စည်းပုံပြင်ဆင်ရေးကိုလက်ဦးမှုရယူ2013နှစ်လယ်မှာစအကောင့်ထဲပေါ်ဆောင်ရွက်ပါတော့တယ်။အဆိုတင်နာဖွဲ့စည်းပုံပြင်ဆင်ရေးလေ့လာသုံးသပ်ရေးပူးပေါင်းကော်မတီဖွဲ့တာဖွဲ့စည်းပုံပြင်ဆင်နိုင်ရေးအကောင့်ထဲပေါ်မှုကော်မတီဖွဲ့စည်းရမှာလဲဥဆောင်မှုနေရာရယူပါတယ်။အဲ့ဒီကော်မတီတွေဖွဲ့စည်းရမှာ NLD နဲ့အခြားပါတီကအမတ်တွေတိုင်းရင်းသားအမတ်တွေပါဝင်ပြီးအကြိမ်ပေါင်း40ကျော်ဆွေးနွေးညှင်းခုံခဲ့ကြတယ်လို့ဆိုပါတယ်။ဒေါအောင်ဆန်းစုကြည်နဲ့ NLD ပါတီကတော့ဖွဲ့စည်းပုံပြင်ရေးအတွက်အဲ့ဒီထက်အများကြီးပိုပြီးအားစိုက်ခဲ့တာတွေ့ရပါတယ်။88ပွင့်လင်းအဖွဲ့အစည်းနဲ့ပေါင်းပြီးစီယုံဟောပြောပွဲတွေလုပ်တာအပြင်ပြည်သူ9တန်းကျော်ရဲ့ထောက်ခံလက်မှတ်တွေရအောင်စီယုံကောက်ခံနိုင်ခဲ့ပါတယ်။ဒါပေမဲ့တကယ်ဖွဲ့စည်းပုံပြင်ရေးဥပဒေကြမ်းလွတ်တော်တဲ့တင်တဲ့အခါပြည်သူတွေလိုလားတဲ့ NLD ကပြင်ဆင်ခြင်းနဲ့ပုံမှန်တွေမပါသလိုပြင်ဆင်ဖို့တင်ပြထားတာတွေကလည်းမူလအခြေခံဥပဒေနဲ့တိတ်ပြီးမခြားနာတာတွေ့ကြရပါတယ်တိတိကျကျပြောရရင်ဖွဲ့စည်းပုံပြင်ရေးနဲ့ပတ်သက်ပြီး NLD ဟာပြိုင်ပွဲကိုတောင်ဝင်ခွင့်မရတဲ့အားကစားသမားတစ်ယောက်လိုဖြစ်သွားတာပါ
ဒီခံမျိုးပါတီကိုစားဦးသိန်းစောတင်တဲ့ဖွဲ့စည်းပုံပြင်ဆင်ရေးပုံမှန်436ကကြီးဆိုင်ရာအပိုင်းမှာအချက်6ချက်ပါပါတယ်။အဲ့ဒီအချက်6ချက်ထဲမှာ5ချက်ဟာမူလဥပဒေပါအချက်တင်တဲ့ထူးမခြားနာတွေဖြစ်ပြီးဒီခံမျိုးဘက်ကတကယ်ပြင်ဖို့ဆန္ဒရှိတာကတော့ပုံမှန်60ကားငယ်ဖြစ်ပါတယ်။ငကောမူလဖွဲ့စည်းပုံအခြေခံဥပဒေမှာဒုသမ္မတသမ္မတအဖြစ်လွှတ်တော်အမတ်ထဲကဖြစ်စေအမတ်မဟုတ်သူထဲကပဲဖြစ်စေတင်မြောက်နိုင်တယ်လို့ဆိုထားပြီးပြင်ဆင်ချက်ထဲမှာတော့ရွေးကောက်ခံအမတ်ဖြစ်ရမယ်လို့ဆိုထားပါတယ်။တကယ်တော့ဒီချက်ကိုပြင်ကျင်တယ်ပြင်ရမယ့်အချက်တည်းထည့်ပါဆိုပြီးလွှတ်တော်နာရီကသူရအုပ်ရှင်မန်းကဖွဲ့စည်းပုံပြင်ရေးကော်မတီစီကို2014ဖေဖော်ဝါရီလကတည်းကစာနဲ့တရားဝင်ညွှန်ကြားခဲ့တဲ့တခုတည်းသောအချက်လည်းဖြစ်ပါတယ်အဲ့ဒီချက်ကိုပြင်လိုက်နိုင်ရင်တမတော်ကာကွယ်ရေးဦးစီးချုပ်ဖြစ်ဖြစ်အခြားဘသူဖြစ်ဖြစ်ဒုသမ္မတသမ္မတဖြစ်ချင်ရင်ရွေးကောက်ပွဲဝင်ကိုဝင်ရမှာဖြစ်ပါတယ်ရွေးကောက်ပွဲမှာနိုင်ပြီးအမတ်ဖြစ်မှရမှာဖြစ်ပါတယ်ဒီအတွက်တမတော်ကာကွယ်ရေးဦးစီးချုပ်ဖြစ်ဖြစ်အခြားစစ်ဘုတ်ချုပ်တယောက်ဖြစ်ဖြစ်လွတ်တော်အမတ်ဖြစ်ရွေးခံဖို့ပြည်ခိုင်မျိုးပါတီထဲဝင်ရောက်ရမှာဖြစ်တယ်လို့သူရဥရှိမန်းရဲ့ဥဆောင်လက်ညွန်ကြီးကြပ်မှုအောက်ကနေရွေးကောက်ပွဲဝင်ပြန်ရမယ့်သဘောဖြစ်ပါတယ်လွတ်တော်ထဲရောက်နေတဲ့တမတော်သားအမတ်25ရာခိုင်နှုန်းဟာလဲသူတို့ကြက်ရလူတယောက်ကိုဒုသမ္မတအဖြစ်ရွေးချယ်တင်မြှောက်လို့လည်းမရတော့ပါဘူး အဓိပ္ပာယ်ကတော့တမတော်ဟာပြည်ခိုင်မျိုးပါတီကိုနာခံရတော့မယ်ဆိုတဲ့သူရဥရှိမန်းရဲ့အစီအစဉ်ဖြစ်ပါတယ်
။ဒါကိုကြည့်ရင်ပြီးဆုံးသွားပြီဖြစ်တဲ့ဖွဲ့စည်းပုံပြင်ရေးလွှတ်တော်တွင်မဲခွဲမှုဆိုတာဟာပြည်သူတွေလိုလားတဲ့ဖွဲ့စည်းပုံပြင်ဆင်ရေးကတစ်ဖက်ဖွဲ့စည်းပုံမပြင်ကျင်သူတွေကတစ်ဖက်မဲခွဲကြတာမျိုးမဟုတ်ပဲသူရဥရှိမန်းဦးဆောင်တဲ့ပြည်ခိုင်ဖြိုးအုပ်စုကိုထောက်ခံသူတွေကတစ်ဖက်သမရဦးသိန်းစိန်ဦးဆောင်တဲ့အစိုးရအဖွဲ့အုပ်စုနဲ့ကာကွယ်ရေးဦးစီးချုပ်ကိုထောက်ခံသူတွေကတစ်ဖက်မဲခွဲကြတဲ့သဘောပဲဖြစ်ပါတယ်။ဘဲဘက်ကပဲအနိုင်ရရ NLD နဲ့တိုင်းရင်းသားပါတီတွေအတွက်အကျိုးမထူးသလိုပြည်သူတွေလူလားချက်လည်းရလာမှာမဟုတ်ပါဘူး။အားလုံးသိကြပြီဖြစ်တဲ့အတိုင်းမဲခွဲမှုရလက်မှာသူရဥရွှေမန်းအုပ်စုအရှုံးပေါ်ခဲ့တာပါ။နှစ်နဲ့ချီစီစဉ်ခဲ့တဲ့သူရဥရွှေမန်းရဲ့အစီအစဉ်ကြက်ပြဲခဲ့ရပါတယ်။ပုံမှ60ကငယ်ဟာငကိုအတိုင်းအတီဖြစ်နေမှာဖြစ်ပြီးဒုသမရသမရလုံးမဲ့သူဟာရွေးကောက်ခံဖြစ်စီရမလိုပါဘူးဒုသမရလုံးမဲ့ဘဲဘိုကျုံမှပြည်ခိုင်ဖြိုးတဲ့ဝင်ရွေးကောက်ပွဲဝင်စရာမလိုသူရဥရွှေမန်းရဲ့ဥဆောင်မှုခံယူစရာမလိုပါဘူးတက်မတော်သားအစုအဖွဲ့ကဓာတ်ရိုက်ရွေးချယ်တင်မြှောက်လိုက်ရုံပါပဲတနည်းပြောရရင်သူရဥရွှေမန်းရဲ့တက်မတော်ကိုပြည်ခိုင်ဖြိုးပါတီအောက်သွတ်သွင်းရေးစီမံကိန်းပြိုကျသွားခဲ့ရတာဖြစ်ပါတယ
် NLD ဘက်ကကြည့်ရင်တော့နှစ်နဲ့ချီစ조사ခဲ့ရတဲ့ဖွဲ့စည်းပုံပြင်ရေးဟာပြိုင်ပွဲကိုတောင်ဝင်ခွင့်မရလိုက်ပဲပွဲမဝင်ခင်အပြင်ကလေးကရှုံးဆိုတဲ့အခြေအနေမျိုးရင်ဆိုင်လိုက်ရတာပါဒီအတွက်ဒီလောက်နှစ်နဲ့ချီပြီး조사ခဲ့ပါရဲ့နဲ့အင်းနိုင်အားတိုက်အားဆိုင်ခဲ့ပါရဲ့နဲ့ဘာကြောင့်ပြည်သူလူလားချက်တွေဥပဒေကြမ်းထဲတောင်မပါခဲ့တာလဲဘာကြောင့်အဲ့ဒီအချက်တွေကိုအခြေတင်ဆွေးနွေးခွင့်မရခဲ့တာလဲပါကြောင့်မဲခွဲတဲ့အဆင့်တောင်မရောက်ခဲ့တာလဲဆိုတာ NLD အနေနဲ့ပြန်ပြီးဆန်းစစ်ကြည့်သင့်ပါတယ်တကယ်ဆိုတော့လွှတ်တော်တွင်ဆွေးနွေးမှုတွေဟာသူရဥရှိမန်းဦးဆောင်တဲ့ပြည်ခိုင်ပြိုးအုပ်စုကိုထောက်ခံသူတွေကတစ်ဖက်တမရဥသိန်းစိန်ဦးဆောင်တဲ့အစိုးရအဖွဲ့အုပ်စုနဲ့ကာကွယ်ရေးဦးစီးချုပ်ကိုထောက်ခံတဲ့အုပ်စုကတစ်ဖက်ဘဲနှစ်ဖက်အုပ်စုနှစ်ခုရဲ့အကျိုးစီးပွားပြဿနာအဖြစ်ပေါ်လွင်ရမှာပါဒါပေမဲ့ NLD အမတ်တွေရဲ့အရင်စစ်အုပ်ချုပ်ရေးခေတ်ကဖိနှိပ်မှုတွေအကြောင်းဖွဲ့စည်းပုံအတွင်းတမရကာကွယ်ရေးဦးစီးချုပ်နဲ့စစ်တပ်ရဲ့အခွင့်အရေးရယူမှုတွေအကြောင်းစတာတွေကိုဝေဖန်တာများပြားလွန်းလို့ NLD အမတ်တွေနဲ့တပ်မတော်သားအမတ်တွေရံဘက်တဖွဲ့ဖြစ်ဖြစ်သွားခဲ့တာကိုလည်းအသေးချာပြန်လဲသုံးသပ်သင့်ပါကြောင်းသင်ပြလိုက်ရပါတယ
်ခုစီကူအောင်မြင်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုကြားခဲ့ရတာပါရှင်ခုတော့လာမယ့်အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းစီစဉ်မှာဘာအကြောင်းတွေဆွေးနွေးမလဲဆိုတာနားဆင်ကြည့်ရအောင်ပါ
ရှိခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်နိုင်မဲ့ပုံမှန်436ကိုပြင်ဆင်ရေးလွတ်တော်ရဲမှာအတိုက်ခံနိုင်ငံရေးအင်အားစုတွေရဲ့ကြိုးပမ်းမှုတွေဟာအရေးနှိမ်ခဲ့ရပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေတွေကအခြေတင်ပြောစရာတွေဖြစ်နေရတဲ့အပိုင်းတွေမှာမပြင်ဆင်နိုင်ခဲ့တဲ့အတွက်မြမနိုင်ငံရေးပြည်ရင်းငြိမ်းချမ်းရေးအပေါ်ဘလို့အကျိုးဆက်တွေရိုက်ခတ်လာနိုင်တယ်လဲဆိုတာကိုအင်္ဂါနေ့တိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုတဲ့သတင်းရှင်တွေ VOA ရဲ့ဖုန်းနံပါတ် 1-232-382-5554 ကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ရှင
်။VOA ရဲ့တိုက်ရိုက်လေးလိုင်းစီစဉ်ကိုအပတ်စဉ်စနေနဲ့အင်္ဂါနေ့တွေမှာအသစ်ထုတ်လွှင့်ပေးနေပါရယ်တိုက်ရိုက်လေးလိုင်းဆွေးနွေးခါမှာပါဝင်ဆွေးနွေးကြဖို့ထမှန်ဖိတ်ခေါ်ပါရယ်ရှင်ခုတော့အပတ်စဉ်တင်ဆက်နေတဲ့မြန်မာပြည်မှပေးစာများကဏ္ဍကို VOA ဝိုင်းတော်သားတွေနဲ့အတူမှအေးတနာကျော်ကတင်ဆက်ထားပါရယ်နားဆင်ကြရအောင်ပါရှင်
ပါရှင်ဗီဒီယိုကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုတ်နဲ့လည်းဖြောပြပေးမယ့်အပြင်သောရရှင်တွေအချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါလိမ့်ရှင်ပထမဦးဆုံးတော့ဗီဒီယိုအစီအစဉ်တွေကိုနားဆင်ပြီးတော့တွန့်ပြန်ရေးသားလာကြတဲ့သောရရှင်တွေရဲ့စာတွေကိုပြောပြပေးသွားခြင်းပါတယ်ပဲခူးတိုင်းအနောက်ပိုင်းတဲကုန်းမြို့နယ်လင်းလဲရွာကရေးလာတဲ့သောရရှင်အေဂျင့်အောင်ကတော့ ရန်ကုန်မြို့မှာ VOA သတင်းတွေကိုရေဒီယိုကနေကြည်ကြည်လင်လင်နားထောင်လို့မရပါဘူးတဲ့။ဟုတ်ကဲ့တခြားနယ်တွေမှာတော့နားထောင်လို့ရလားမရလားမပြောထားပါဘူးเนาะ။ဒီသုံးရှင်က
ကျွန်တော်ကတော့မြန်မာပြည်ကပေးစာများအစီအစဉ်၊မညိုညိုလွင်၊ဗာကြီးသိန်း၊ကိုဇော်ဝင်းနိုင်တို့ပါဝင်တဲ့မတူတာလေးတွေ၊ဥကျော်စံသားရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်၊ဒေါ်လှလတန်းရဲ့အင်္ဂလိပ်စာစတဲ့အစီအစဉ်တွေအားလုံးကိုကြိုက်ပါတယ်။ဒါပေမဲ့ကျွန်တော်ကရန်ကုန်နဲ့နယ်မြို့တွေကိုမကြာခဏခီးသွားနေရတဲ့သူပါ။ပြဿနာကကျွန်တော်ရေဒီယိုကနေမှာအဆင်ပြေပေမဲ့ရန်ကုန်ရောက်ရင်ဖမ်းလို့မရတော့ပါဘူးအဲ့ဒါကြောင့်ရေဒီယိုကပဲဆုတ်တာလားလိုင်းကပဲမကောင်းတာလားမေးပြရစီဗျာဖြစ်နိုင်ရင်သူများတွေလိုရေဒီယိုနဲ့ပြက်ကြိန်လက်ဆောင်လေးလည်းလိုချင်ပါတယ် VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးကိုရော့စိတ်ပါချမ်းသာချမ်းသာကြပါစီဗျာ
ဟုတ်ကဲ့ပါရှင်ပထမအဦးဆုံးဒီတော်ရရှင်ကိုပြန်ကြားပေးချင်တာကတော့ VOA အစီအစဉ်တွေကိုအမြဲတမ်းနားဆင်အားပေးတယ်ဆိုလို့ကျေးဇူးတင်ကြောင်းပြောချင်ပါတယ်ဒီတော်ရရှင်ပြောထားတဲ့သူများတွေကိုပေးတယ်လို့မျိုးရေဒီယိုပဲဖြစ်ဖြစ်ပက်ကရင်လက်ဆောင်လေးပဲဖြစ်ဖြစ်လိုချင်ပါတယ်ဆိုလို့ဟုတ်ကဲ့ကျမတို့ဒီနှစ်ပက်ကရင်ပေးတဲ့ရာသီကတော့ကုန်သွားပါပြီပက်ကရင်နေလည်းမရှိတော့ပါဘူးเนาะဒါကြောင့်မလို့နောက်နှစ်အတွက်တော့ကျမဒီလိပ်စာတင်ထားလိုက်ပါမယ်ဒါမှမဟုတ်လည်းနောက်နှစ်မှာကြီးညာတန်ကြောင်းရင်လိပ်စာအစ်စ်လေးပေးပြီးတော့တောင်းဆိုနိုင်ပါတယ်ကျမတို့ရေဒီယိုကိုလက်ဆောင်ပေးတယ်ဆိုတာကတော့လွန်ခဲ့တဲ့လင်းငါ6နှစ်ကပါအခုနောက်ပိုင်းမှာထပ်ပြီးတော့ရေဒီယိုတွေကန်ဆယ်ပဲဖောက်ပေးတာမျိုးမလုပ်တော့ပါဘူးလောလောဆယ်လုတ်ဖို့လည်းအစီအစဉ်မရှိသေးပါဘူးเนาะအကယ်၍ထပ်ပြီးတော့အဲ့လိုမျိုးရှိခဲ့မယ်ဆိုရင်ကျမတို့ရေဒီယိုရုပ်မြင်သံကြားတို့ကနေပြီးတော့ကြီးညာမှာဖြစ်ပါတယ်ရှင်အခုလိမ့်ဆောင်ပို့ထားတာကိုလည်းမှတ်ထားလိုက်ပြီးတော့ကျမတို့စီကနေပြီးတော့ပြက်ကြိန်တို့ဘာတို့ပေးခဲ့သည်ရှိတော့ကျမအဲ့လိမ့်ဆောင်နဲ့ပို့ပေးလိုက်ပါမယ်နားဆင်အားပေးတဲ့အတွက်ကြောင့်ကျေးဇူးတင်ပါကြောင်းထပ်ပြီးတော့ပြောချင်ပါတယ်ရှင်ဒီလိုမျိုး VOA ရဲ့မြန်မာပြည်ကပေးစာများအစီအစဉ်ကိုရေးလာကြတဲ့သတင်းရှင်တွေရဲ့အစားအသောက်မှာတော့မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့အစားတွေကိုလည်းလက်ခံရရှိတာပါနော်။အဲ့ဒီထက်ကအစားတစ်စောင်မှဆိုရင်တော့မြန်မာသမရဦးသိန်းစင်ကိုပြောချင်ပါတယ်ဆိုပြီးရေးလာတဲ့သတင်းရှင်တယောက်ရဲ့အစားကိုဖော်ပြပေးသွားချင်ပါတယ်
။ကျွန်တော်သမရဦးသိန်းစင်ကိုလေးစားပါတယ်။ကျွန်တော်တို့ဘလို့မှမထင်ထားတဲ့အပြောင်းလဲတွေကိုလွန်ခဲ့တဲ့နှစ်အနည်းငယ်ကတွေ့မြင်လာပါတယ်တခါမှမရဘူးတဲ့လွတ်လပ်ခွင့်တွေကိုလည်းရခဲ့ပါတယ်နာမည်မက်ရှလာတုံးကចောင်းသားတွေနဲ့ဖြစ်ခဲ့တဲ့အဖြစ်တွေကတော့မယုံနိုင်အောင်ပါပဲသမရဆိုတာနိုင်ငံရဲ့ဖခင်တယောက်ပါဖခင်ဆိုတာသားသမီးတွေကိုငဲ့ညာပါတယ်တက္ကသိုလ်များစာမေးပွဲဖြေဆိုမဲ့အထင်းသိမ်းခံចောင်းသားတွေအတွက်ရင်လေးစရာပါပဲចောင်းသားတွေဆိုတာအနာဂတ်မှာအရေးပါတဲ့သူတွေဖြစ်လာမှာပါရိုင်းတဲ့ဖြူခွေးမှုတွေအဲအလွန်ကြုံသုံးမှုတွေကတားတို့အဖေလုံနေတာမှဟုတ်ရဲ့လားလို့ထင်မိပါတယ်သမရာကြီးခင်ဗျာအခုအချိန်မှာဘလောက်အကျက်တဲရောက်နေတယ်ဆိုတာသိပေမဲ့ကျောင်းသားတွေကိုအမြန်ဆုံးပြန်လွတ်ပေးစေချင်ပါတယ်အခုဖြစ်ပျက်သမျှတွေအမှန်တကယ်လက်လွတ်ကျကျဗလိုက်မှုမရှိဘဲကင်တွယ်ခဲ့မယ်ဆိုရင်အစိုးဘက်ကနေအကောင်းဘက်ကိုရောက်လာပါလိမ့်မယ်ပြည်သူတွေရဲ့ယုံကြည်ချက်အနာဂတ်မျှော်မှန်းချက်တွေကိုလည်းမမေးမိန်စေချင်ပါဘူးဖခင်တယောက်ဟာသားသမီးတွေအတွက်မမမမရက်တီပေးတဲ့ကဲ့သို့သမရတယောက်ဟာလည်းနိုင်ငံသားတို့အတွက်ဘာကူမှတွေးဝေမနေပါနဲ့ဘာကူမှလည်းကြောက်လန့်မနေပါနဲ့နိုင်ငံတော်သမရအပေါ်ကျွန်တော်တို့ရဲ့ယုံကြည်ချက်တွေပြောင်းမသွားချင်ပါဘူးသမရကိုနိုင်ငံရဲ့အဖေအဖြစ်နဲ့လေးစားချင်ပါတယ်ယုံလဲယုံကြည်ချင်ပါတယ်ဒါကြောင့်အခုချိန်မှာမားရင်းစပြုတ်နေတဲ့အမားတွေကိုပြန်ပြင်ဖို့အချိန်မီပါသေးတယ်စိတ်ချပါသမရသာပြုပြင်မှုတွေကိုကောင်းကောင်းလှုပ်ဆောင်နိုင်မယ်ဆိုရင်သမရကိုအားပေးချီးမြှောက်ဖို့ကျွန်တော်တို့အသင့်ရှိပါတယ်နိုင်ငံတော်ရဲ့ဖခင်ဖြစ်တဲ့သမရဦးသိန်းစိန်ဟာသားသမီးတွေကိုငဲ့ညာနိုင်ပါစေချစ်တက်လာပါစေပြီးတော့မားမားမတ်မတ်ရည်တည်နိုင်ပါစေဗျာ
ဒါကတော့ဒီသောရရှင်ကသူ့ရဲ့ထင်မြင်ယူဆချက်ကိုပြောရင်းနဲ့နိုင်ငံတော်သမရကိုဓာတ်ရိုက်တောင်းဆိုမှုလုပ်လာတာဖြစ်ပါတယ်သောရရှင်ရဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ဖော်ပြပေးသွားဖို့ရှိပါတယ်။အခုတော့အနောက်တိုင်းဒီလောကမှာထင်ရှားနေတဲ့သချင်းလေးတစ်ပုဒ်နဲ့ကြားဖြတ်ပြီးတော့ဖြောပြပေးကြပါတယ်ရှင်။ Thinking Out Loud ဖြစ်ပြီးတော့ American Billboard Hot 100 Billboard မှာလူကြိုက်အများဆုံးတေး100စီးရင်းထဲမှာနံပါတ်1နေရာကို10ပတ်ဆက်တိုက်ယူထားနိုင်ပြီးတော့ဒီသချင်းကဒီလိုမျိုးနံပါတ်1နေရာမှာအကြဆုံးနေရာယူထားတဲ့သချင်းနည်းနည်းပဲရှိတဲ့အထက်မှာတပုတ်အပါဝင်ဖြစ်တဲ့သချင်းမှာဒီဆိုသူ Ed Sheeran အတွက်လည်းအကောင်းဆုံးတေးနံပါတ်10စင်းကိုဒုတိယမြောက်ဝင်တဲ့သချင်းလေးဖြစ်ပါတယ်။ဒီသချင်းနဲ့လည်းပြီးခဲ့တဲ့နှစ်ကုန်မှာကျင်းပခဲ့တဲ့ Victoria's Secret Fashion Show မှာဖျော်ဖြေခဲ့တာမလို့ဒီသချင်းကအဲ့နောက်ပိုင်းမှာအရန်လဲပို့ပြီးနာမည်ကြီးသွားခဲ့ပါတယ်။ဒီဆိုတဲ့ Ed Sheeran အတွက်လည်းအ အများဆုံးရောင်းရတဲ့တခြင်းဖြစ်ပြီးအမေရိကန်ပြည်ထောင်စုတစ်ခုထဲမှာကို2015မေလအထိရည်တွယ်မယ်ဆိုရင်ဒီတခြင်းဝယ်ယူအားပေးမှုပေါင်း၄သန်းကျော်ရှိသွားပါပြီ။ Assurance ဆိုထားတဲ့ Thinking Out Loud ဆိုတဲ့တခြင်းလေးကိုနားဆင်ကြည့်ပါဦးနော်
။ When your legs don't work like they used to before And I can't sweep you off of your feet Will your mouth still remember the taste of my love? Will your eyes still smile from your cheeks? Darling, I will be loving you till we're 70. And baby, my heart could still fall as hard at 23. I'm thinking about how people fall in love in mysterious ways. Maybe just the touch of a hand. Well, me, I fall in love with you every single day. And I just wanna tell you I am. So honey, now thinking out loud, maybe we found love right where we are. When my hair's all but gone and my memory fades, and the crowds don't remember my name. When my hands don't play the strings the same way. I know you will still love me the same. Cause honey, your soul could never grow old, it's evergreen.
And Sharon D. Sotare, thinking out loud, so that the single nice and get out of you. ပြည်ရတော်ရှင်နေအချင်းချင်းမေတ္တာတိလက်ဆောင်ပေးဖို့ရမြန်မာသချင်းလေးတပုံးနဲ့နောက်ပိုင်းမှာဆက်ပြီးတော့ဖြောပြေးပေးသွားဖို့ရှိပါတယ်ရှင်။အခုတော့တော်ရရှင်ရဲ့ရင်ဖွင့်စာတွေအတွက်အချိန်ပေးကြပါလိမ့်။ကျွန်တော်တို့ရဲ့ကချင်ပြည်နယ်ဗမော်မြို့မှာဒီရက်ပိုင်းအတွင်းမြို့နယ်အုပ်ချုပ်ရေးဌာနကထုတ်တဲ့အမိန့်စာနဲ့ပတ်သက်ပြီးတော့မကျေနပ်လို့ပြောကျင်လို့ပါဆိုပြီးတော့တမနာကြီးနဲ့ဆိုင်ရာအားလုံးသိစေဖို့ဆိုပြီးတော့ရေးလာတဲ့တော်ရရှင်တယောက်ရဲ့စာကိုဖော်ပြပေးကြပါတယ်နော်
။ကျွန်တော်တို့ရဲ့ကချင်ပြည်နယ်ဗမော်မြို့မှာနှာခေါင်းစည်း mask တိုက်ရင်အေးယူခံရမယ်လို့ထုတ်ပြန်ထားတာနဲ့ပတ်သက်ပြီးဘဝင်မကြလို့ဒီစာကိုရေးလိုက်တာပါတကယ်တော့ကျွန်တော်တို့မြို့မှာနှာခေါင်းစည်းတက်ပြီးလူရက်ပြေးတာတချို့ရှိခဲ့ပေမဲ့အခုလိုအမိန့်ထုတ်ပြန်ရလောက်အောင်တရားဥပဒေစိုးမိုးမှုကင်းမဲ့နေခြင်းမရှိသလိုရဲစခန်းကိုတိုင်ညက်ဖွင့်ထားတာတွေလည်းမရှိပါဘူးမြို့ရင်းကလမ်းနေမကောင်းတော့ကားဆိုင်ကယ်အနီးအနားကဖြတ်သွားရင်ဖုံးတထောင်းထောင်းထားတယ်လို့အကြမ်းမကြီးအတွက်ဖုံးကာတက်ရင်အေးယူခံရမယ်ဆိုတာအတိတ်ပဲလုံးဝမရှိပါဘူးပြစ်မှုကြိုကာတဲ့အနေနဲ့အဲ့ဒီလိုထုတ်ပြန်ဖို့မလိုပါဘူးမတင်ကားရင်စစ်ဆေးမေးမြန်းတာမျိုးပဲလုပ်တင်ပါတယ်ဒီလူတွေကိုအီရတ်အာဖဂန်နစ္စတန်တို့မှာတွားအုပ်ချုပ်ခိုင်းရင်အမျိုးသားတွေအားလုံးကိုဗလာအတွင်းကပေါင်းမိကိုသာဝတ်ရမည်အမျိုးသမီးများဘရာစီယာနဲ့အတွင်းကပေါင်းမိသာဝတ်ရမယ်လို့အမိန့်ထုတ်လေမလားကိုမှာဘုံကတ်အသေးကံခွဲမှာဆိုလို့ဆိုတဲ့အကြောင်းပြချက်နဲ့ပေါ့အခုလိုမျိုးလူခွင့်ရေးကိုချိုးဖောက်ခံရတဲ့မလိုလားအပ်တဲ့အမိန့်ကိုပြန်လည်ရုပ်သိမ်းပေးစေဖို့ဒီစာလေးကိုအမြန်ဆုံးထုတ်လွှင့်ပေးပါလို့တင်ပြလိုက်ရပါတယ
်။တမရာကြီးနဲ့သက်ဆိုင်ရာအလုံးသိစေဖို့ဆိုပြီးတော့ဗမော်မြို့မှာဒီတာမြင့်မှုတစ်ခုနဲ့ပတ်သက်ပြီးတော့တော်ရရှင်တယောက်မကြေမနဲ့ရေးလာတာဖြစ်ပါတယ်ရှင်။တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုဒီတစ်ပတ်ဒီမှလည်းရက်ချင်ပါတယ်ရှင်။နောက်ပိုင်းမှာတေးတောင်းလာတဲ့တော်ရရှင်ကိုအလှည့်ပေးပါအောင်မယ်။ကျွန်တော်တို့ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ VOA ကမြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါရဲ့ရှင်။ဗီဒီယိုသောရရှင်နဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။ က်ပြီးတော့တေးတောင်းလာတဲ့သောရရှင်ကိုအလဲပေးစမှာရနော်မြန်မာပြည်ကပေးစာများအစီအစဉ်ကနေပြီးတော့ဆိုင်းဆိုင်းခန့်လိုက်ရဲ့တငယ်ချင်းများစွာဆိုတဲ့သတင်းလေးထုတ်လွှင့်ပေးဖို့တောင်းဆိုပါတယ်ဆိုတဲ့သောရရှင်ကတော့ခေါင်းစဉ်နေရာမှာရေးလာတဲ့အတွက်ကြောင့်မလို့သူ့ရဲ့စာကတပိုင်းတစ်စာနဲ့ပြတ်သွားတာပါဒီသောရရှင်ကဝိုင်းတော်သူဝိုင်းတော်သားတွေအလုံးကျမ်းမာချမ်းသာကြပါစေတဲ့စကိုင်းတိုင်းဒေသကြီးကမ့်ဘလူးမြို့နယ်ကျေးပင်အရွာကဖြစ်ပါတယ်ဆိုပြီးတော့စာကအဲ့ညာမှာရင်ပြတ်သွားလို့ပါသူဘသူကိုတောင်းချင်တာလဲဆိုတာလဲပါမလားလို့ဒီတော့ရှင်စကိုင်းတိုင်းဒေသကြီးကမ့်ဘလူးမြို့နယ်ခြေပင်အရွာကဟိမင်းထက်တချင်းတောင်းချောင်းပဲပြောလိုက်နိုင်ပါတယ်နော်နောက်ထပ်တော့ရှင်တယောက်ကလည်း VOA ရဲ့မြစ်တာဒေလက်ဆောင်ကဏ္ဍကိုအမြဲတမ်းအားပေးနေတဲ့အမကန်ပြည်ဆက်ပါတယ်မန္တလေးတိုင်းဒေသကြီးကြောက်ပတောင်းမြို့နယ်ကဘာတဲခြေရွာကမန်နုခိုင်ကမေမေဒေါ်စောမြိုင်အကူကိုဘူဆန်းအမမဆန်းနုတူလေးမောင်ဆန်းမင်းနိုင်နုမိသားစုက VOA ကကိုကိုမမတွေအားလုံးနဲ့အတူတဲ့တဲ့ချစ်လေးတပုတ်နားဆင်ခြင်းလို့ပါဆိုပြောမြစ်တာဒီလက်ဆောင်ပါပါတယ်ဒီတော့ဒီတပတ်ခုနကတော့မှပြောသွားတဲ့ကမ့်ဘလူးမြို့နယ်ခြေပင်အရွာကတော်ရရှင်ဟိမင်းထက်တောင်းဆိုထားတဲ့ဆိုင်းဆိုင်းခန့်လိုက်တီးဆိုထားတဲ့တငယ်ချင်းများစွာဆိုတဲ့တဲ့ချင်းလေးထုတ်လွှင့်ပေးခြင်းပါတယ်ဒေတောင်းတဲ့တော်ရရှင်ရဲ့ရောတဲ့ချစ်တော်ရရှင်အားလုံးရောဒီတဲ့ချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်နော်
ညစဉ်တိုင်းတွေ့ကြတဲ့တွေ့များကြာရှိနေသေးတယ်ဘဝရဲ့ပိုက်စာတစ်ချိန်မှာငါရဲ့အသက်ဟာ35နောက်45နေနေညနဲ့ကြောက်ညာငါထိုင်စင်းစားလမ်းမီးများရဲ့အောက်မှာငါတို့စတွေ့ကြတဲ့မနဲ့တွေ့နဲ့ခွဲရစ်တဲ့ညနေဖြစ်နေပြက်တွေမတူညီပေမဲ့သိတ်ချစ်ခဲ့ခြင်းတွေနောက်တစ်ခြားမှာတုံတဲ့မှတ်ဉာဏ်တွေနဲ့တစ်ခြားမှာရှိတဲ့ကြောက်ညာတွေတစ်ခြားမှာဖြစ်တဲ့ပြဿနာတွေခေါင်းထဲမှာပြည့်နေနေလဲအတော့မမေ့တဲ့စိတ်မမင်းတို့ရှိနေစဲပါကြောင်းတဲ့ခေါင်းလောင်ထုတ်တဲ့ကြားမိတိုင်းမှာငါတို့ရန်ဖြစ်ခဲ့တာငါတို့ပြန်ချစ်ခဲ့တာစိတ်လုံရှားခဲ့ဘူးလားတဲ့အကုန်အုံမင်းသွားပြီလားမူလာတန်းအလဲတန်းနဲ့အထက်တန်းဘဝတွေအခုချိန်မှာပြန်တွေ့ရင်ရင်တွေခုံငါလွန်စွန့်နေရင်ထိုင်ကရေးတဲ့တချင်ဘဝရထသွားနေလဲတငယ်ချင်းတွေကအသင့်မြဲ
ငယ်ချင်းများစွာဆိုတဲ့သတင်းကိုနားဆင်ပေးကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပြပလာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒီသတင်းတောင်းလာတွေကိုတနင်္လာနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေဓာတ်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bambi.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်နော်သောရရှင်တွေအားလုံးစင်မန်းချမ်းမြေ့ကြပါစေရောက်ရှင်နဲ့ငါအဲ့ရထက်မှလူသိမ့်နေကောင်းကလေးနဲ့ကောင်းမလေးကနေအမျိုးသားနဲ့အမျိုးသမီးအဖိုးကြီးနဲ့အဖွားကြီးဖြစ်တဲ့အချိန်တွေအထူးဘဝဆိုတဲ့ဖိနှက်ကြီးကိုငါတို့တွေစီသွားရမှာပါပဲကဲထားလိုက်ပါတော့တနေ့နေ့မှာတော့ကွာပြန်ဆုံမှာပေါ့ချစ်တဲ့တငယ်ချင်းများဆုံတွေ့ရဲ့
သတ်ရှင်ရဲ့ခုနာဆင်ခဲ့ရတာကတော့မအေးတနာကျော်ရဲ့မြန်မာပြည်မပေးစာများကဏ္ဍဖြစ်ပါတယ်။ခုခါမှာတော့ကမ္ဘာတလွားထူးခြားဆန်းပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါအောင်မယ်။အီတလီနိုင်ငံမှာအီတလီရိုးရာအစားအစာပီဇာမုန့်ချက်ကြီးကဘလောက်တောင်ကြီးလို့ကမ္ဘာစံချိန်တင်ပီဇာချက်ကြီးဖြစ်သွားရတာပါလဲ။ Transformer ရုပ်ရှင်ထက်က Bumblebee လို့မော်တော်ကားကနေဆက်ရုပ်အဖြစ်ပြောင်းနိုင်တဲ့ကားဆက်ရုပ်ကိုဂျပန်ကုမ္ပဏီတွေကစံတပ်ထုတ်လုပ်လိုက်ပါပြီ။မကင်ဖြူတွင်းနဲ့ကိုသားညုံတို့ကတင်ဆက်ထားပါရရှင်။
ဒီပေါ်တာဆက်လန်းတွေ့တဲ့က Hogwarts မော့ကျောင်းကြီးလားထင်မရလောက်အောင်တိဥပီရဲ့တက္ကသိုလ်တစ်ခုမှာရဲတိုက်ကြီးတွေမျော်စင်တွေနဲ့ရုပ်ထုကြီးတွေကိုထည့်သွင်းတိစောက်ထားပါတယ်။ဒီတက္ကသိုလ်ဟာ Harvey အနုပညာအကယ်ဒမီကျောင်းဖြစ်ပြီးတော့တိဥနိုင်ငံမြောက်ပိုင်းရှင်လန်မြို့အနီးကဂျုံကင်းတွေပတ်ပတ်လည်ကြားထဲမှာရှိတာပါ။တိဥပီမှာအစိုးရပိုင်းတက္ကသိုလ်တွေအများစုဖြစ်ပြီးတော့ဒီတက္ကသိုလ်ကတော့ပုဂ္ဂလိကပိုင်းဖြစ်ပါတယ်။ဒီကျောင်းမှာကျောင်းသားပေါင်း 8,000 ကျော်တက်ရောက်ပညာသင်ယူနေကြပြီးတော့ဒီအထဲမှာတော့အဲ့ဒီကျောင်းကပထမဆုံးကျောင်းသားတွေဘွဲ့ယူကြတာဖြစ်ပါတယ်။ဘွဲ့ယူတဲ့နေ့မှာတော့ကွန်ဖြူရှက်ပုံစံအစိမ်းအောင်ဘွဲ့ဝစ်စုံတွေကိုဝစ်ဆင်ပြီးတော့ဘွဲ့ယူခဲ့ကြတာဖြစ်ပါတယ်။ဒီကျောင်းမှာဒေါ်လာ 284 သန်းရင်းနှီးမြှုပ်နှံထားတယ်လို့ဥက္ကဋ္ဌကျန်းကျုံကြီးကပြောပါတယ်။ အခုလိုတိစောက်ထားတာဟာလဲဟယ်ရီပေါ်တာဆက်လန်းတွဲကိုသတိပြုခဲ့ပြီးတော့အနောက်တိုင်းပြည်သူကလက်ရာတွေကိုကျောင်းသားတွေနဲ့ရင်းနှီးစေလိုတဲ့အတွက်ဖြစ်တယ်လို့ပြောပါတယ်။ဒီလိုရဲတဲ့ကြီးတိစောက်ထားတဲ့အတွက်ကျောင်းရဲကိုဒိခါလည်းမြစ်တက်စေခဲ့တာပါ။အခုလိုပွဲယူတဲ့အခမ်းအနားပြည့်တဲ့အချိန်မှာတော့ကျောင်းသားကျောင်းသူတို့ကအဝတ်အစားလဲပြီးပုံပြင်ဆက်လန်းတွေကအဆောက်အုံတွေနဲ့တွဲပြီးတော့တပ်ပုံရိုက်ကြပါတယ်။ကျောင်းသားတွေကတော့အခုလိုကျောင်းကြီးတည်ဆောက်နေတဲ့အချိန်ထဲမှာတိုက်ရောက်ပညာသင်ယူခွင့်ရပြီးတော့ဘွဲရခဲ့တဲ့အတွက်အယံဂုဏ်ယူတယ်လို့ပြောပါရရှင
်။ဂျပန်နိုင်ငံရဲ့ mobile phone ကုမ္ပဏီတစ်ခုဖြစ်တဲ့ SoftBank Group နဲ့ဆက်ရုပ်လုပ်တဲ့ကုမ္ပဏီဖြစ်တဲ့ Brave Robotics နောက်ပြီးတော့ဒီအယုတ်ကုမ္ပဏီဖြစ်တဲ့ Takara Tomy တို့ပေါင်းပြီးတော့ထုတ်လုပ်လိုက်တဲ့ကားကနေဆက်ရုပ်ဖြစ်တဲ့ပြောင်းနိုင်တဲ့ Transformer ဆက်ရုပ်နမူနာကိုဒီနှစ်ဆင်ကျင်းပတဲ့အယုတ်ပြပွဲမှာပြီးခဲ့တဲ့ပတ်တုန်းကပြသခဲ့ပါတယ်။Transformer ရုပ်ရှင်တွေကလိုမျိုးစေယုတ်ကိုနမူနာပုံစံနှစ်မျိုးထုတ်လုပ်ထားပြီးတော့တစ်ခုက10လက်မှကျော်ကျော်ရှိပြီးတော့နောက်တစ်ယောက်ကတော့52လက်မှနီးပါးရှိပါတယ်။စင်ပေါ်မှာသေုပ်ပြခဲ့တဲ့စေယုတ်ကြီးကိုဝန်ထမ်းတူကနေပြီးတော့ steering vein နဲ့ထိန်းချုပ်ခဲ့တာဖြစ်ပါတယ်။ကြည့်ရှုနေတဲ့ပရိသတ်ကလည်းကားကနေပြီးတော့စေယုတ်ဖြစ်တဲ့ရုပ်ရှင်တွေကလိုမျိုးပြောင်းသွားတာကိုကြည့်ပြီးတော့လက်ခုပ်တီးအားပေးကြပါတယ်။ Brave Robotics ကုမ္ပဏီရဲ့အကြီးအကဲကတော့ခုလိုမျိုးစေယုတ်ပုံစံကိုပြောင်းပြီးတော့မောင်းလို့ရတဲ့ကားဖြစ်အောင်လို့2019ခုနှစ်အကုန်မှာဖန်တီးသွားမယ်လို့ပြောပါတယ်။ဝယ်ယူလိုသူတွေအတွက်လောလောဆယ်မှာတော့ဒီပုံစံနှစ်မျိုးလုံးကိုရောင်းချအောင်မှာမဟုတ်ပဲနဲ့တနည်းမှာတော့ရောင်းချပေးနိုင်မှာဖြစ်ပါတယ်။လက်ရောက်ကြည့်ရှုသူတူကတော့ကားတွေကိုလူကြိုက်များပြီးသားဖြစ်ပြီးတော့အဲ့ဒီကားတွေကိုစေယုတ်ပုံစံပြောင်းနိုင်ခဲ့ရင်တော့ဝယ်ယူလိုသူတွေပူကြိုက်မှာဖြစ်ပါတယ်လို့ပြောပါတယ်ခင်ဗျာ
။အီတလီနိုင်ငံမီလန်မြို့မှာကျင်းပနေတဲ့ Milan Expo 2015စတာကုန်ပြပွဲမှာမီတာ1600နီးပါးရှိတဲ့ကမ္ဘာစံချိန်တင်အီတလီရိုးရာအစားအစာဖစ္စာမုတ်ချက်ကြီးတစ်ခုကိုပြီးခဲ့တဲ့စနေနေ့ကပြုလုပ်ခဲ့ကြပါဗျ။နှခမ်းသားမပါတဲ့ဖစ္စာဟာခရမ်းညင်သည်ကီလို1500ကျော်ကျွဲနုနဲ့ပြုလုပ်ထားတဲ့ cheese mozzarella တဒံခွဲကျော်နဲ့တန်လွင်စီတွေအများကြီးသုံးပြီးတော့ပြုလုပ်ခဲ့ရတာပါ။အီတလီတဝန်းကစပိုမူပေါင်း80လောက်ကစုပေါင်းပြုလုပ်ခဲ့ကြတာဖြစ်ပြီးတော့အရင်တုန်းကစပိန်နိုင်ငံစံချိန်တင်ထားတဲ့မီတာ1100ကျော်ရှိတဲ့ဖစ္စာရဲ့စံချိန်ကိုချိုးလိုက်နိုင်တာဖြစ်ပါတယ်။Guinness ကမ္ဘာစံချိန်မှတ်တမ်းစာအုပ်ကဒိုင်လူကြီး Lorenzo Vettori ကအသိမှတ်ပြုလက်မှတ်ချီးမြှင့်ခဲ့ပြီးလာရောက်လည်ပတ်ကြတဲ့သူတွေဟာဖစ္စာတယောက်တစ်စိတ်ကိုတန်းစီပြီးတော့မစားခင်မှာစပွဲပေါင်း800ကျော်ဆက်ပြီးတင်ထားတဲ့ဒီဖစ္စာမုန့်ကြီးကိုတအံ့တအောကြည့်ရှုခဲ့ကြပါဗျ။ဒီဖစ္စာကြီးရဲ့မီတာ300လောက်ကိုတော့ Banco Alimentaries အစားအသောက်လူခံဌာနကိုလူထမ်းမှဖြစ်ပြီးကျန်တာတွေကိုတော့ပြပွဲလာတဲ့လူ3000ကျော်လောက်ကိုကျွေးမိခဲ့ပါဗျ။ဒီဖီဇာကြီးကိုမုတ်ဖို့အတွက်အထူးဖန်တီးထားတဲ့မီးဘုံ၅ခုသုံးခဲ့ရပြီးဖီဇာ1မီတာကျော်ချက်ဖို့အတွက်3မိနစ်လောက်အချိန်ယူရပါတယ်။အခုလိုကမ္ဘာစံချိန်တင်နိုင်ခဲ့တဲ့အတွက်အီတလီရိုးရာအစားအသောက်ဟာ UNESCO အဖွဲ့ကြီးရဲ့ရည်ကြီးမှုအမွေအနှစ်တစ်ခုအဖြစ်အသိအမှတ်ပြုခံရဖို့ခြေလှမ်းတစ်ရပ်အဖြစ်နှိစက်လာပြီလို့ဖီဇာချစ်သူတွေကမျှော်လင့်နေကြပါတယ်ရှင
်။ကပ္ပတလာထူချာဆာမြသတင်းတွေကိုတင်ဆက်သွားတာပါရှင်ခုထုတ်လွှင့်ပေးနေတဲ့သတင်းတွေညဖက်စီစဉ်ဆုံးသတ်ခင်မှာနိုင်ငံတကာသတင်းအသင်းချုပ်ကိုကိုအောင်ကကြေညာပေးပါအောင်ရှင
်ဇွန်လ30ရက်နေ့မှာအပြည့်အစုံဆွေးနွေးဖို့သဘောတူထားတဲ့ BNN ကအီရန်နျူကလ িয়ার အရေးဆွေးနွေးပွဲကိုနောက်ထပ်ရပ်တိုးဆွေးနွေးဖို့အစည်းအဝေးတက်ရောက်လာသူတွေအားလုံးကသဘောတူကြတယ်လို့အမေရိကန်ထိပ်တန်းအစိုးရအရာရှိတဦးကပြောပါတယ်ဆွေးနွေးပွဲအပြည့်အစုံကျင်းပဖို့တတ်မှတ်ထားတဲ့ဇွန်30မတိုင်ခင်နေ့ရက်အလိုမှာအီရန်နိုင်ငံသားရေးဝန်ကြီးဇာရစ်ဟာတီရန်ကိုပြန်ပြီးသူအစိုးရအဖွဲ့နဲ့ဆွေးနွေးနေပါတယ်အာဖဂန်နေဆနာကပါကစ္စတန်အနောက်မြောက်ဘက်မြို့နယ်စုတွေနေထိုင်ရာဒေသမှာလေကြောင်းတိုက်ခိုက်မှုတွင်စစ်သွေးကြ23ယောက်သေဆုံးခဲ့ပါတယ်ထိုင်ဝမ်မြို့တော်ထိုင်ပေကရေစော်ကစားလို့ရတဲ့ပန်းဖြေဥယျာဉ်တွေမိလောင်မှုဖြစ်ပွားတာကြောင့်လူ900လောက်တန်းရပ်သွားပါတယ်။အဲ့ဒီထဲက194ယောက်ကတော့တန်းရပ်ပြင်းထန်ပေမဲ့သေဆုံးတာတော့မရှိပါဘူး။တေးဂီတာပွဲကိုလာရောက်ဆင်နွှဲကြတဲ့လူငယ်တော်များများဟာမိလောင်ကျွမ်းတာဒါမှမဟုတ်မိကုန်းငွေတွေကိုရှူခဲ့ရပါတယ်။အခုအခါမှာတော့ဆေးရုံပေါင်း43ခုမှာအဲ့ဒီသူတွေကိုကုသပေးနေပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကောင်းအောင်ကကြီးညာပြခဲ့တာပါဒီညစီစဉ်ထုတ်လုပ်ရေးမှုကမဆူမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ် VOA American တန်ရဲတနင်္လာနေ့မနက်ဖက်စီစဉ်တွေကိုမြန်မာစံတော်ချိန်6နာရီခွဲကနေ9နာရီခွဲထိလိုင်းဒိုမီတာ2430ရိုးကနေဖမ်းယူနားဆင်နိုင်ပါတယ်ရှင် VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်ဒေါ်သာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျေးမွှေးလမ်းပါစေကျေးမနှောင်းလောပါ
This program has come to you from the Voice of America, Washington.